to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ9ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေပါပြီ။ Flight to meter 2532 51နဲ့ Flight Lab meter 190တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တနင်္ဂနွေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်ကြီးထိုက်ပါရှင်။ဒီညပိုင်းသတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့တိုက်ခိုက်မှုအတွင်းခရိုင်ရဲချုပ်အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီပီးကြဆုံးခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့နိုင်ငံထူထောင်ချင်း290ပြည့်စီးရေးပြပွဲကြီးကိုဒီကနေ့ကျင်းပခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းကတော့ထိုင်းနိုင်ငံစင်ပူရီပြည်နယ်ထဲမှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဘက်ကဝင်လာတယ်လို့ယူဆရတဲ့ကာလတံမိုးဘတ်တန်းပေါင်း 2,000 နီးပါးတံမိုးရှိတဲ့စိတ်ကြွဇေ 6,000 နီးပါးထိုင်းအာဏာပိုင်နေဒီကနေ့ဖမ်းမိပါတယ်။နောက်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်မှာတော့ဒီမိုကရေစီခရီးလမ်းမှာအဟန့်တားဖြစ်နေတဲ့တည်င်းလွတ်လပ်ခွင့်ပြုပြင်ပြောင်းလဲရေးအတွက်ပြန်ကြားရေးဒုဝန်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲ
။ဒါမှကျွန်တော်လည်းဒီဥပဒေအောက်မှာပဲ 2,000 ကျော်အလုပ်လုပ်ခဲ့ပါတယ်ခင်ဗျာ။ဥပဒေဆိုတာကကျွန်တော်ထင်ရှိုးဖွဲ့ရှိဆိုတာတော့နိုင်ငံတိုင်းမှာရှိတာပဲ
တွေ့ဆုံမေးမြန်းခန်းအပြည့်အစုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နောက်ဒီတနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုတရားမျှတတဲ့စီရင်မှုဟုတ်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်မယ်။ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုသားညွန့်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့မနေ့ညပိုင်းတိုက်ခိုက်မှုအတွင်သိဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာခရိုင်ရဲချုပ်တဦးလည်းပါဝင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။နိုင်ငံအရှေ့အလယ်ပိုင်းမေဒန်ဝါဒက်အနောက်ပိုင်းဟီရတ်နဲ့မြောက်ပိုင်းဘဲဂလန်ပြည်နယ်တွေမှာတပုံတွေကစီးနင်းတိုက်ခိုက်ခဲ့ကြတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မေဒန်ဝါဒက်ပြည်နယ်ဒီမီယာဒက်ခရိုင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကမနေ့စနေနေ့နှောင်းပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာမှာခရိုင်ရဲချုပ်စာအီယူနုပ်ဟူစနီနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ရတဲ့အကြောင်းပြည်내အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒီမီယာဒက်ခရိုင်ကိုလက်လွတ်ရလို့နေပါဖြစ်ခဲ့တယ်ဆိုတဲ့ပြောဆိုချက်တွေကိုတော့ပြည်내အစိုးရပြောခွင့်ရကပယ်ချပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ဒေးမြတ်တဲ့ခရိုင်ကိုစစ်ကူတွေရောက်ရှိနေပြီဖြစ်ပြီးလက်လွတ်လိုက်ရတဲ့ဒေသတွေပြန်လည်သိမ်းယူနိုင်ရေးအတွက်အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးထိုးစစ်ဆင်နေတယ်လို့သူကပြောပါတယ်။မတိမငိမ့်ဖြစ်နေတဲ့ဘဲဂလန်ပြည်နယ်တဲကခရိုင်တစ်ခုမှာလည်းတာလီဘန်တို့ကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေကိုတိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး20လောက်ကြာဆုံးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဘက်လန်ပြည်နယ်တွင်းကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့အာဖဂန်အာဏာပိုင်တွေဘက်ကမှတ်ချက်ပေးပြောဆိုတာမရှိပါဘူး။တစ်ချိန်တည်းမှာပဲဟီရတ်ပြည်နယ်ကတာဝန်ရှိသူတွေကတော့မနေ့ညပိုင်းတုန်းကပြည်နယ်တွင်းလုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုကိုတာလီဘန်တို့ဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်6ဦးကြာဆုံးပြီး6ဦးဒဏ်ရာရတဲ့အကြောင်းအတည်ပြုထားပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းတာလီဘန်တိုက်ခိုက်ရေးသမား10ဦးသေဆုံးကြောင်းလည်းပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံထူထောင်တဲ့290ပြည့်နှစ်ပတ်လည်ထိမ်းမှတ်ဖြစ်တဲ့ဒီကနေ့တင်းလုံးနေနေ့မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအကြီးမှုပြီးတော့ဆေးပြခန္ဓာကြီးကျင်းပပါရယ်မြို့တော်ပျုံယန်းကကင်ဆုံရင်ပြမှာကျင်းပတဲ့လူလူစည်းဝေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်ကမိကုံမပြောပါဘူးဆေးပြချီတက်ပွဲမှာတော့တန့်ကားတွေဒုံးကြီးတွေနဲ့စစ်တီတက်ဖွဲ့ပေါင်းစုံလည်းပါဝင်ချီတက်ခဲ့ကြပါရယ်ဒီနေ့ခန္ဓာမှာတော့မြောက်ကိုရီးယားနိုင်ငံရဲ့အဆန်းသစ်ဆုံးဒုံးကြီးတွေမပါခဲ့ပါဘူးဒီနေ့ချီတက်ပွဲမှာတော့နိုင်ငံရဲ့စီးပွားရေးတည်ဆောက်မှုပေါ်အာရုံစိုက်ပြီးတော့အရက်ဖက်ဆိုင်ရာကိစ္စတွေကိုပဲအလေးထားသွားပါတယ်။မြောက်ကိုရီးယားနိုင်ငံအတွက်အရေးကြီးနေတဲ့ကာလအတွင်းစီးရေးပြပွဲကိုခုလိုကျင်းပခဲ့တာပါ။ဒီနေ့စောပိုင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်တို့ရဲ့ထိပ်သီးဆွေးနွေးပွဲနောက်ပိုင်းမြောက်ကိုရီးယားဘက်ကအမေရိကန်နဲ့တင်းမာမှုကိုဖြေလျှော့နိုင်ရေးကြိုးပမ်းနေတာပါ။ဆွေးနွေးပွဲတွေနောက်တကြော့မစခင်မှာကောင်ဆောင်နှစ်ဦးအနေနဲ့သဘောတူညီချက်တွေရယူလိုနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ကင်းစင်ရေးကတိပြုလာဖို့အမေရိကန်ဘက်ကလိုလားနေပါတယ်။မြောက်ကိုရီးယားဆွေးဘက်ကတော့သူ့ရဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းရေးအတွက်အထူးအခွင့်အရေးနဲ့လုံခြုံရေးအာမခံချက်ကိုတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာဒီကနေ့ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲပေးပွဲတွေကျင်းပနေချိန်မှာပဲထောက်ချခံခဲ့ရတဲ့ရုရှားတိုက်ခိုက်ကောင်းဆောင်အလက်စီနဗနီကိုထောက်ခံသူတွေကအငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်တိုးမြင့်မဲ့အစီအစဉ်အပေါ်နိုင်ငံတော်ဆန္ဒပြပါတယ်။ ဒီကနေ့တနင်္ဂနွေနေ့မော်စကိုမြို့တော်ကဆန္ဒပြပွဲတွေမှာအတိုက်ခံခေါင်းဆောင်နေဗနီလာရောက်ဖို့စီစဉ်ထားခဲ့ပေမဲ့ပြီးခဲ့တဲ့လကပဲဆန္ဒပြမှုဆိုင်ရာဥပဒေတွေချိုးဖောက်မှုနဲ့ရက်30ထောင်ဒဏ်ကျခံနေရတာဖြစ်ပါတယ်။အလုသမားတွေအငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်ကိုတိုးမြှင့်လိုက်တဲ့အပေါ်နိုင်ငံတော်ဆန္ဒပြမဲ့သူ့ရဲ့အစီအစဉ်ပြတ်သွားအောင်ထောင်ချတာလို့အတိုက်ခံခေါင်းဆောင်ကပြောဆိုပါတယ်။ဒါပေမဲ့လည်းနေဗနီကိုထောက်ခံသူတွေကဆန္ဒပြပွဲအစီအစဉ်ကိုဆက်ပြီးဆောင်ရွက်ခဲ့ကြတာပါဆန္ဒပြပွဲတွေကိုအစိုးရဘက်ကခွင့်ပြုချက်ပေးမထားပါဘူးရုရှားနိုင်ငံတွင်နိုင်ငံရေးဖိနှိပ်မှုတွေကိုစောင့်ကြည့်တဲ့ OVD Info ရဲ့အစီရင်ခံစာမှာတော့နိုင်ငံတော်ကမျိုးပေါင်း80လောက်မှာဆန္ဒပြပွဲတွေအတွင်ဆန္ဒပြသူ153ဦးဖမ်းဆီးခံထားရတယ်လို့ဖော်ပြပါတယ်ရုရှားမှာအငြိမ်းစားယူနိုင်မဲ့အသက်ကန့်သတ်ချက်ကိုလာမယ့်2019ခုနှစ်ကစလို့အမျိုးသားတွေအတွက်အရင်ကအသက်60သတ်မှတ်ထားတာကနေ65နှစ်အဖြစ်ကိုတိုးပြီးတော့သတ်မှတ်ဖို့အမျိုးသမီးတွေအတွက်ကတော့မူလတုန်းက55နှစ်မှအငြိမ်းစားယူနိုင်တာကနေအသက်60ကိုတိုးမြှင့်သတ်မှတ်ဖို့စီစဉ်နေတာဖြစ်ပါတယ
်။ဆွေဒင်နိုင်ငံမှာအခုတနင်္ဂနွေနေ့ရွေးကောက်ပွဲတွေကျင်းပနေပြီဖြစ်ပါတယ်။ Scandinavian Data တိုင်းပြည်တစ်ပြည်ဖြစ်တဲ့ဆွေဒင်နိုင်ငံဟာ Liberal Youth ခိုင်မာအားကောင်းပြီပဲလို့အခုဒီရွေးကောက်ပွဲပါတော့အဲ့ဒီအချိန်ကြီးကပြောင်းသွားနိုင်ပါတယ်။EU ယောပါတမကကနေနှုတ်ထွက်ပြီးတော့လူဝင်မှုကြီးကြပ်ရေးတင်းကျပ်လို့တဲ့ဆွီဒင်ဒီမိုကရက်တီဟာအင်အားကြီးဆုံးပါတီတရဖြစ်လာဖို့အတွက်မျှော်မှန်းထားကြတာပါလွတ်လပ်ချောင်လဲတဲ့ဆွီဒင်နိုင်ငံဖြစ်လာစေဖို့အတွက်လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုတင်းကျပ်ဖို့လိုမယ်လို့ဆွီဒင်ဒီမိုကရက်ခေါင်းဆောင်ဂျင်မီအဂါဆွန်ကမက်ဆလာရှိတကိုစတင်နေကပြောပါတယ်ဝန်ကြီးချုပ်စတီဖန်လော်ဗီယန်ကတော့အမုန်းတရားရှိသူတွေဟာလူလူချင်းနှိပ်ကုပ်ဖို့အတွက်ဆွီဒင်နိုင်ငံမှာလှုံ့ဆော်နေပြီးဒါကိုတွန်းလှန်ဆန့်ကျင်ရမယ်တန်းတူမျှတရည်အတွက်ရည်တည်ကြရမယ်လို့စင်နေလူလူစုဘဲမှာပြောပါတယ်အခြားဥရောပနိုင်ငံအများစုလိုပါပဲဒီအရှေ့လယ်ပိုင်းဒေသတောင်အာရှနဲ့အာဖရိကဒေသတွေဘက်ကထွက်ပြေးလာသူတွေအတော်များများဟာဆွီဒင်နိုင်ငံမှာခိုးလုံရောက်ရှိနေကြတာပါ2015ခုနှစ်တခုတည်းမှာတင်မဲ့ဒုက္ခသည်အဖြစ်ခိုးလုံသူတသိန်းခွဲကျော်ရှိခဲ့တာကြောင့်မလို့ဒီအခြေအနေဟာဆွီဒင်နိုင်ငံရေးကိုပါအတော်လေးရိုက်ခတ်ခဲ့ပါတယ်နာစီလက်သစ်တွေနဲ့ခြေကံဖွဲ့ခဲ့တဲ့ဒီဆွီဒင်ဒီမိုကရက်အခုလိုမျိုးအားကောင်းလာတာကြောင့်တက်လာမယ့်ဆွေရသစ်ဖွဲ့ရေးကိစ္စမှာလက်ရဇွန်အုပ်စုတွေရဲ့ဩဇာဟာပိုပြီးတော့ကြီးလာမယ့်အခြေအနေဖြစ်တယ်လို့မဲခံမှန်းသူတွေကပြောပါတယ်လူလူကြားမှာရှိနေတဲ့မကျေနပ်မှုတွေကိုအစင်လာရရှိနေကြတဲ့ပါတီကြီးတွေကအပြည့်တစုံတရာမထုတ်ပေးနိုင်ဘူးလို့ဥမီယာတက္ကသိုလ်ကလူမှုသိပ္ပံပညာရှင် Magnus Blomgren ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီ American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုရဲ့မြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်Eritrea နဲ့ Djibouti နိုင်ငံတွေကဆက်ဆံရေးပုံမှန်ပြန်လည်ဆောင်ရွက်ဖို့တောက်ကြနေမှာကြီးညာလိုက်တာနဲ့အတူအာဖရိကဥဂျိုဒေတာကတန်တမာရေးမပြေလည်မှုတွေကိုဖြေရှင်းတာမှာတိုးတက်မှုတွေရှိလာနေပါတယ်။ Eritrea နိုင်ငံနဲ့ Ethiopia, Somalia နိုင်ငံတွေကြားတန်တမာဆက်ဆံရေးပြန်လည်စတင်နိုင်ခဲ့ပြီးအခုတခါဆဲစုနယ်တစ်ခုကြားအငင်းပွားမှုတွေကိုအဆုံးသတ်ရေးဂရုပြုခဲ့ကြတဲ့တိုးတက်ဖြစ်ထွန်းမှုတွေအပေါ်မှာဒေတာရင်းခေါင်းဆောင်တွေကြားအောင်ပွဲခံနေကြတာပါ။ရတီးယားနဲ့ဂျီဘူတီနိုင်ငံကြား2008ခုနှစ်ကနေဆက်တိုက်ခိုက်မှုတွေကြောင့်လူအများပြားသေဆုံးနှစ်ဖက်စလုံးမှာစစ်တုံးမှန်းတွေဖမ်းဆီးခဲ့ကြပြီးတဲ့နောက်မပြေမလည်ဖြစ်ခဲ့တာပါနှစ်နိုင်ငံကြားဂျာဝင်ညှိနှိုင်းဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေခဲ့တာလည်းဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာဂျီဘူတီနိုင်ငံတပ်အမတ်ကြီးကတော့အခုချိန်ကအာဖရိကဥဂျိုဒေတာတွင်နိုင်ငံတွေအချင်းချင်းဖိမှအကူအညီကြရမယ်အချိန်ကောင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ Eritrea နဲ့ Djibouti နှစ်နိုင်ငံကြားပြန်လည်ညီညွတ်ရေးကြိုးပမ်းမှုမှာ Ethiopia နဲ့ Somalia နိုင်ငံတွေကအဓိကအခန်းကဏ္ဍကနေဆောင်ရွက်ခဲ့တယ်လို့လည်း Somalia နိုင်ငံခြားရေးဝန်ကြီးက VOA Somalia ဌာနကိုပြောဆိုထားပါတယ်ရှင်
။ American ပြည်တော်စုရဲ့ဆူရဆူရာဟာတိုက်မိတွင်းကလူတိုင်းအတွက်ဆူရတရားဖြစ်ပါတယ်။တစုံတစ်ခုအတွက်ပဲလုပ်နေတာမဟုတ်ဘူးဆိုပြီးတော့စင်နေကလုပ်တဲ့ Democratic လူလူစုဝေးပွဲတစ်ခုမှာသမရဟောင်း Barack Obama ကပြောလိုက်ပါတယ်။သမ္မတဥပမဟာတာဝန်ကအနားယူပြီးတဲ့ကအများပြည်သူရှိကိုတိတ်မထွက်တော့ပေမဲ့အခုလာမယ့်နိုဝင်ဘာလဂျာကာလာရွေးကောက်ပွဲတွေအတွက်ဒီမိုကရက်ကိုယ်စားလှယ်လောင်းတွေအတွက်ကယ်လီဖိုးနီးယားကလူစုဝေးပွဲတစ်ခုမှာအခုလိုမျိုးလူရှိထွက်ပြီးတော့မဲဆွယ်စည်းဝေးစကားပြောခဲ့တာပါအစိုးရတက်ကိုလူတို့ကရွေးချယ်တင်မြှောက်ပြီးတော့လူတို့အတွက်လုပ်တဲ့လူတို့အစိုးရဖြစ်ရမယ်ဆိုတဲ့သတ်မှတ်ထားတဲ့အကြောင်းနဲ့အခြားသူတွေကသူတို့တက်ဘယ်သူကပို့ပြီးတော့တားတယ်မြတ်တယ်ဆိုတာမျိုးမရှိဘူးလို့သမ္မတဥပမကပြောသွားပါတယ်သ တမနာထရမ့်အစိုးရဒီ Republican Party အတွက်လူလူရဲ့သဘောထားအဆုံးဖြတ်ဖြစ်လိမ့်မယ်လို့ရှုမြင်ထားကြတယ်။အခုဒီလာမယ့်ဂျာကာလာလွှတ်တော်ရွေးကောက်ပွဲတွေကိုရည်ညွှန်းပြီးတော့ဒါဟာကြီးမားတဲ့အလှည့်ပြောင်းဖြစ်မယ်ဆိုပြီးတမနာအိုဘားမားကသတိပေးပါတယ်။တမနာအိုဘားမားဟာတောက်ကြနေတုန်းက Illinois တက္ကသိုလ်ကရွေးကောက်ပွဲစည်းဝေးမှာပထမဆုံးအများပြည်သူရှေ့ကိုပြန်ထွက်လာတာပါ။ကျောင်းသားလူငယ်တွေကိုမဲသွားထည့်ကြဖို့နဲ့အဲ့ဒါဟာ American Democracy အတွက်အလွန်အရေးကြီးတယ်ဆိုပြီးတော့ပြောပါတယ်။တမနာအိုဘားမားအခုလိုမျိုးမဲဆွဲစည်းဝေးမိကုန်းတွေထွက်ပြောနေတဲ့အပေါ်မှာတော့သမရထရမ့်ဘက်ကတော့ပေါ်ပေါ်တန်တန်သဘောမျိုးပဲမှတ်ချက်ပေးပါတယ်။သူ့ရဲ့မိကုံးတွေကိုစောင့်နာထောင်တယ်။ဒါပေမဲ့လို့သူအိပ်ပျော်သွားတယ်လို့နောက်ဒါဂူတာမှာလုတ်တဲ့ယူပေါ့ရမုံငွေပွဲတစ်ခုမှာသမရထရမ့်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။တရုတ်သွင်းကုန်တဲ့အပေါ်အမေရိကန်ဘက်ကအခွန်တိုးကောက်လိုက်ပေမဲ့လို့လည်းပြီးခဲ့တဲ့ဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်ကဒေါ်လာ31ဘီလီယံစံချိန်တင်အသာစီးရရှိနေတာကြောင့်ကုန်ထုတ်လုပ်ရေးမူဝါဒမှာအမေရိကန်သမ္မတရဲ့တရုတ်နယ်ပြန်ဆိုင်မှုကပိုပြီးပြင်းထန်လာဖို့အလားအလာရှိနေတယ်လို့ AP သတင်းကရေးပါတယ်။အကောက်ခွန်ဆိုင်ရာအချက်လက်တွေအရအမေရိကန်ပြည်တော်စုအတွင်းတရုတ်ရဲ့သွင်းကုန်ကပြီးခဲ့တဲ့ဇူလိုင်လကဖွံ့ဖြိုးမှု 73.3 ရာခိုင်နှုန်းကနေဩဂုတ်လမှာ 73.4 ရာခိုင်နှုန်းဖြစ်လာပြီးဒေါ်လာ 44.4 ဘီလီယံပိုရှိခဲ့တာပါ။တရုတ်ကိုတင်ပို့တဲ့အမေရိကန်ပို့ကုန်ကဩဂုတ်လအတွင်း 17.1 ခိုင်နှုန်းကိုတက်လာပြီးဒေါ်လာ 13.3 ဘီလီယံပိုပဲရှိခဲ့ပါတယ်ရှင
်။တနင်္ဂနွေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညုံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတင်ပြပေးခြင်းတဲ့သတင်းပေးပို့ချက်ကတော့ထိုင်းနိုင်ငံစင်ဘူရီပြည်နယ်ထဲမှာကာလာတံမိုးဘတ်တန်းပေါင်း 2,000 နီးပါးတံမိုးရှိတဲ့စိတ်ကြွဆေး 6,000 နီးပါးထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ဒီစိတ်ကြွဆေးတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ဘက်ကလာတာလို့လည်းသိရပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မယေးမာကသတင်းအပြည့်အစုံပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေစိတ်ကြွဆေးများ6,000နီးပါးတည်ဆောင်လာတဲ့ကားနှစီးကိုစက်တင်ဘာလ9ရက်နေ့မနေ့တနားရီလောက်မှာထိုင်းနိုင်ငံအလဲပိုင်းစင်ပူရီပြည်နယ်မှာဖမ်းဆီးမိခဲ့တဲ့အကြောင်းစက်တင်ဘာလ9ရက်နေ့ညနေပိုင်းမှာထိုင်းအနာပိုင်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ဒီမှာတော့ပြည်ဒီကောင်နဲ့မဒီနီကန်ပေါ်ကြီးများစစ်တီထားမယ်ဆိုပြီးပြည်ပေါ်ကိုဆောင်တာနေ
စင်ပူရီပြည်နယ်အမှတ်၁ဒေသရဲဌာနမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ရဲဘော်ချုပ်ကြီးချက်လန်ကရစ်စီရီဘိုရာခန်ပြောသွားတာကတော့စိတ်ကြွဆေးပြားပေါင်း8,340,000ကိုဖမ်းဆီးနိုင်ခဲ့ကြောင်းဒီစိတ်ကြွဆေးပြားတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေလာတာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။စိတ်ကြွဆေးအများအပြားတဲဆောင်လာနေတဲ့လမ်းတွေကိုနယ်မြေလိုက်တာဝန်ရှိသူတွေကဗက်ပေါင်းစုံကနေပိတ်ဆို့စစ်ဆေးနိုင်ခဲ့တာကြောင့်တန်းနဲ့ချီပြီးတဲဆောင်လာတဲ့စိတ်ကြွဆေးတွေကိုဖမ်းမိခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။ဒီအမှုနဲ့ပတ်သက်ပြီးဆက်နွယ်နေတဲ့အဓိကတရားခဏတွေကိုလည်းဆက်လက်စစ်ဆေးဖော်ထုတ်ရေးယူသွားမယ်လို့ဆိုပါတယ်။ Toyota အမျိုးအစားကားနှစ်ဆင့်ဟာစင်ပူရီပြည်နယ်ဘာရကြံခရိုင်ချုံးကန်ရဲစစ်ဆေးဂိတ်ကစစ်ဆေးဖို့အတွက်တားဆီးချိန်မှာထွက်ပြေးသွားခဲ့တာပါသူတို့ဟာပုံမှန်စစ်ဆေးဂိတ်တွေကိုဖျက်ဖို့အတွက်တောလန်းတွေကနေမောင်းနှင်လာပြီးမှဘာရကြံကျေးရွာအနီးမှာသူတို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်ကားမရက်ပဲထွက်ပြေးတဲ့အတွက်ရဲတွေကကားဘင်းကိုတနက်နဲ့ပစ်ဖောက်ပြီးဖမ်းဆီးခဲ့တာပါရှေ့ကကားကလူ3ဦးကတော့ကားကိုရက်ပြီးနီးစက်ရတောထဲကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်ဒုတိယကားမှာတော့အပြန်ရောင်စာလာအိတ်အထုပ်90နဲ့ထုတ်တာတဲ့စိတ်ကြွဆေးပြား6,000နီးပါးနဲ့အတူလူ2ဦးကိုဖမ်းဆီးနိုင်ခဲ့တာပါအခုဆိုရင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကလာတဲ့စိတ်ကြွဆေးတွေကိုထိုင်းအနာပိုင်းတွေကပိုက်စိတ်တိုက်ဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ရမှာ2018ခုနှစ်ထဲမှာစိတ်ကြွဆေးပြားအလုံးရေပေါင်းတန်းပေါင်း160ကျော်ဖမ်းဆီးနိုင်ခဲ့ပြီဖြစ်ပါတယ်ရှင
်မူရင်းစေဝါတိုက်ဖြတ်ရေးသမ္မတရုံးရဲ့အစီအစဉ်မှာပြည်သူတွေဘက်ကသတင်းပေးတိုင်ကြားချက်နဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်။ပြည်သူတွေရဲ့သတင်းပေးချက်အရအဖမ်းအစည်းတွေကိုလည်းတမရယုံဘက်ကပုံမှန်ထုတ်ပြန်နေတာပါ။မူရည်တိုက်ဖြတ်ရေးပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကဘလောက်အရေးပါပါသလဲ။သိတာထင်ရှားတဲ့အပြောင်းအလဲတွေတွေ့လာရပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ဒါမှမဟုတ်လဲ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voenews.com တို့ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ် အပအဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်လာမယ့်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်အခုမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီမိုကရေစီခရီးလမ်းမှာအဟန့်တားဖြစ်တဲ့သတင်းလွတ်လပ်ခွင့်ပြုပြင်ပြောင်းလဲရေးအတွက်အခုဆိုရင်တော့လွတ်လပ်စွာသတင်းရေးသားဖော်ပြမှုကိုထိခိုက်စေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ပြင်ဆင်မှုတွေလုပ်နေပါပြီလို့ပြန်ကြားရေးဒုဝန်ကြီးဦးအောင်လာထွန်းကပြောဆိုလိုက်ပါတယ်ကိုသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတဲ့အစီအစဉ်ကိုတော့ဒီသတင်းဘက်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရအောင်ပါရှင်
အချိန်ကအားဖြင့်လဲကျွန်တော်တို့မှာမင်းစရာမိဝန်နေရှိနေတဲ့အချိန်ပေါ့နော်။နောက်ရိုက်တာသတင်းဌာနမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့သူတိုင်းပြည်ရဲ့ပြန်ကြားရေးမှာဒုဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်နေတဲ့အချိန်မှာအခုနိုင်ငံတကာမှာလဲဒီရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့သတင်းကတော်တော်လေးညီမအစိုးရဘက်မှဝေဖန်မှုတွေလည်းရှိနေပါတယ်။ပထမဆုံးမိကွန်းကတော့ဒီသတင်းတောက်နှစ်ယောက်ကိစ္စနဲ့ပတ်သက်လို့ဘလို့တုံ့ပြန်ကြမှာလဲခင်ဗျအ
ဲ့ဒါကတော့အခုတရားရုံးကကင်တူနေတယ်ဆိုတော့လေမပြည့်သေးဘူးပေါ့ကျွန်တော်နားလေတလားပေါ့ဒီ process ကမပြည့်သေးဘူးအဲ့တော့ကျွန်တော်ကတော့ဘာမှပြောလို့မရဘူးခင်ဗျကျွန်တော်အနေထားကလေတရားဝင်ဘာမှပြောလို့မရဘူးသူတို့မှအခုရုံးကတော့ verdict ကိုချလိုက်ပါပြီဒါပေမဲ့ appeal process ရှိသေးတယ် positive step by step တခုတူ
ယူကန်ဝင်ခွင့
်ရှိတယ်ဒီကောင်ရှိတယ်နောက်ဆုံးကိစ္စကတော့ presidential pardon ရှိတာပေါ့နော် amnesty တို့ဘာလို့ညာတော့အဲ့ဒီမတန်ခင်တော့ကျွန်တော်တို့ဥပဒေရလေပြောဖို့မစင်တော့ပါဘူးခင်ဗျပါစတာ contempt of court the problem ပေါ့အဲ့ဒီတော့တရားရောက်တော့လေဘာမှဟုတ်ကဲ့ပြောတာကောင်းပါတယ
်ဒီအမှုကိစ္စနဲ့ပတ်သက်လို့ပဲနောက်ထပ်မိခွန်းတစ်ခုကတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အပေါ်မှာလည်းဝေဖန်ရေးသားတဲ့ဆောင်းပါးတွေဝန်ကြီးတို့လည်းတွေ့မှာပါခင်ဗျအဓိကတော့ဒီ NHK ဒီတွေးဆောင်မေးမြန်းခန်းတစ်ခုမှာသူတို့ဟာသတင်းယူလို့ဖန်ခံရတာမဟုတ်ဘူးဆိုပြီးပြောခဲ့တဲ့ကိစ္စနောက်ပြီးတော့တချို့ကလည်းအခုနောက်ပိုင်းမှာဒီစီရင်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ငြိမ်းနေတယ်ဆိုပြီးတော့လူခွေရေမိရှုတဆောင်ဖြစ်တတ်မှတ်ခံခဲ့ရတဲ့သူကငြိမ်းနေတယ်ဆိုပြီးတော့ဝေဖန်တာမျိုးပါအဲ့တော့ဒါနဲ့ပတ်သက်လို့ရောဝင်ကြီးနေနဲ့ပြောစရာရှိပါလားခင်ဗျ
တကယ်တမ်းကျတော့အဲ့ဒီ NHK interview မှာမမေးသင့်တဲ့မိကုန်တစ်ခုပါပဲအမှန်ကတော့လေဘာလို့သူကအရင်ကပုံနဲ့မထူတော့ဘူးလေဟိုနိုင်ငံတော်တာဝန်ယူနေရတဲ့အနေအထားမှာရှိပါတယ်ပြီးတော့သူပြောလိုက်တာလည်းကျွန်တော်ထင်တယ်သူက fact တစ်ခုနဲ့ပြောတာပေါ့ဒါက legal process ပါဒီအနေနဲ့လုပ်ထားတာပေါ့အဲ့ဒါကိုဟောသူရဲ့ comment ဆိုတာထက်အခြေအနေကအဲ့လိုဖြစ်နေတယ်အဲ့ဒါကိုပြောလိုက်တယ်လို့ကျွန်တော်နားလေပါတယ်။ဒါသူ့ရဲ့ personal opinion မဟုတ်ဘူးပေါ့။ဖြစ်နေတယ်သူတို့လုပ်ထားတာဟာဒီဥပဒေ။အဲ့ဒါကိုပြောလိုက်တာပါ။အဲ့ဒါကိုအမျိုးမျိုး interpret လုပ်တာလို့ပဲကျွန်တော်အဲ့လိုပဲနားလေပါတယ်။ဟိုလိုရာဆွဲပြီးတော့လုပ်ကြတာ။သူလောလောဆယ်ဘာမှမပြောဘဲနဲ့အဲ့လို silent လုပ်နေတယ်ဆိုတော့လည်းကျွန်တော်ခုနကပြောလို့ပါပဲ။ဒါက legal process ကိုအဲ့လိုဝင်ပြောလို့မရဘူးခင်ဗျာ။ပြောတာဟာဒါဘာခေါ်မလဲ influence တော့ကိုစားရတဲ့သဘောမျိုးဆက်ရောက်တာပေါ့လေ။ကျွန်တော်နားလေတာအဲ့ဒါကြောင့်သူအဲ့ဒါကိုဘာမှမလုပ်ဝေဖန်မှုမပြုနေတယ်လို့ပဲကျွန်တော်နားလေပါတယ်။အဲ့ဒါကမှတကယ်ကိုစီနေကန်းတဲ့ဟိုအသိမှတ်ပြုတာပေါ့လေ judiciary ကိုအသိမှတ်ပြုတဲ့သဘောပါပဲသူ over influence မလုပ်ရင်လည်းသဘောလို့ပဲကျွန်တော်နားလေပါတယ
်ဒီနိုင်ငံတော်ရှုပ်ဝဲချက်အဥပဒေနဲ့ပတ်သက်လို့ပဲနိုင်ငံတော်ရှုပ်ဝဲချက်အဥပဒေကဒီနေ့သတင်းယူရေးမှာအဓိကအဟန့်အတားတစ်ခုဖြစ်နေတယ်ဆိုပြီးတော့ဟိုသတင်းလွတ်လပ်ခွင့်တောင်းဆိုတဲ့ပြည်တွင်းအဖွဲ့အစည်းတွေကတောင်းဝေဖန်ပြောဆိုနေတာမျိုးတွေလည်းရှိပါတယ်ခင်ဗျဒီပုံမှာရောပြန်လည်ပြင်ဆင်တာမျိုးသုံးသပ်တာမျိုးရှိပါသလားခင်ဗျ
ဒီဥပဒေကတကယ်တမ်းကြည့်လိုက်နှစ်ပေါင်း100ရောက်ရှိပါပြီ100လောက်ရှိပြီပေါ့လေကျွန်တော်တို့ British ကအမွေရလိုက်တဲ့ဥပဒေပေါ့ဒါပေမဲ့ကျွန်တော်လည်းဒီဥပဒေအောက်မှာပဲနှစ်ပေါင်း20ရောက်အလုပ်လုပ်ခဲ့ပါတယ်ခင်ဗျာဥပဒေဆိုတာကကျွန်တော်ထင် show face ဆိုတာတော့နိုင်ငံတိုင်းမှာရှိတာပဲဥပမာပြောရင်တော့လူတွေစိတ်ဆိုးရမလားတချို့ကလည်းမလိုလားအဲ့ဒါ Snowden တာကြည့်လိုက်ပါတော့ဘယ်လိုဖြစ်တော့လဲဆို show face ဆိုတာရှိအားလုံးထုတ်ဖော်ပြောလို့မရဘူးပြောစင်းပြောထိုက်တာပြောရမယ် show face နဲ့ဟာ show face ရမယ်တော်တော်ဒီဥပဒေအရေးယူတာကျွန်တော်မပြောလို့ပါဘူးခင်ဗျာမမရခင်ဗျာဥပဒေရှိတယ်သို့တော်တချိန်တည်းမှာပဲသတင်းသမားဖက်ကတော့သိဖို့လိုတယ်ဘေးဥပဒေဟာဘလို့ရှိတယ်အန်ဒရီဆိုတာကိုဥပဒေကတော့ကျင်ညက်ထားဖို့လိုပါတယ
်ဟုတ်ကဲ့တပတ်ကကိုညာရှင်တွေဘက်ကထောက်ပြတာကကြတော့အိန္ဒိယမှာလည်းဒီဥပဒေရှိတယ်စင်ကာပူမှာလည်းရှိတယ်ကနေဒါမှာလည်းရှိတယ်ဒါပေမဲ့သတင်းသမားတွေအတွက် right to information act သတင်းယူခွင့်နဲ
့
ပြန်ပြီးတော့ထိန်းညှိပေးတဲ့ပြန်ခွင့်ပြုတာမျိုးတွေလည်းရှိတယ်လို့
ပြောတယ်ခင်ဗျာမှန်ပါတယ်အဲ့ဒါ overrule လုပ်ပြီးတော့အဲ့လိုရှိပါတယ်
ဆက်ပဲကြောက်ကားကြီးဆိုရင
်
ဒီအစိုးရလက်ထက်မှာ
ဟုတ်ပါတယ်ဟို
ဂျာကန်လူတယောက်က
ဒါဆွဲပြီးတော့ဘာလို့ဆွဲလို့မရတော့ဘူးနော်ပြေလေတော့ပြေလေအာမခံပြေလို့ရတယ်ဟုတ်ပါတယ်ဒီ
point လို့ပြုပြင်တာမျိုးတွေရှိတော့ပြန်လည်သုံးသက်တဲ့အနေအထားမျိုးရှိပါလားခင်ဗျာ
ဒီကျွန်တော်တို့သုံးသက်နေတဲ့ဥပဒေတချို့ရှိပါတယ်ဒါပေမဲ့ဒီ official secret act တော့လောလောဆယ်မပါသေးဘူးထင်ပါတယ် official secret act တော့ကျွန်တော်နားလေတော့ကွာလေ Pitanaro, the unlawful association accurate, now electronic accurate, the set of Romina Shibare. Dodo, Arane, who are the thing board that are right to information law, or general, yes, we never. To draft or Yababi. Draft or zero draft folly, and I will edit for my chicken video. Chino Nene, you have me. Can no chatia, may hold over the med 50. Eddie Mapala, I know, Eddie got provision to Kutila, I know, how Joe Homer to my. So I see I do the right to information at Ga. The Rendama were on Macabu, the Notinali. The name took Yambo Dawon Shide, Soya Wanda Yashide to Egal, the Hale to Kupin, psychologically, a hand type of positive, and all as well as Yaji Luke Budo, the Rendama Buam Yakin. Ellen Lishidabo. I don't know, right to information law, Batanare Kachino, the Notimari, Edima Power Lime. Who one dang only, the name took Yankin people, Puena Piame, the Rendama or the Rendia Yubin Piame. The Nido Sashi Buro Luwakina. ပြည်သူနိုင်ငံကအဲ့လိုကျွန်တော်ပြင်ဆင်နေတဲ့ကာလမှာပဲကျွန်တော်ပေါ်ပေါက်လာတဲ့ challenge တွေကသိကြီးမှလုံးနေ။ဒီရခိုင်ကိစ္စဟာအကြောင်းပြုပြီးတော့ပေါ့လေ။ရခိုင်မြောက်ပိုင်းကဟာအကြောင်းပြုပြီးတော့ပြည်သူနိုင်ငံ challenge အဲ့ဒီကိုဆက်နေနေတာပေါ့နော်အမေကိုကင်းဖို့လိုတယ်ဖိုင်နန်ရှယ်လီအမေကိုကင်းရမယ်ဖိုင်နန်ရှယ်လီအင်ဒီပန်ဒန့်ဖြစ်ဖို့သိလိုမယ်ထင်ပါတယ်ကျွန်တော်နားလေသလောက်ပါဘာလို့ဆိုမီဒီယာပြည်တွင်းမီဒီယာတချို့ဟာဒီကော်မာရှယ်လီဗိုင်ယဘယ်မဖြစ်ဘူးပေါ့စီးပွားရေးအရာမရည်တည်နိုင်ဘူးတဖြည်းဖြည်းရုပ်သိမ်းနေရတာပေါ့လေကြာဆုံးနေရအဲ့ဒါမြင်လာကျွန်တော်စိတ်မကောင်းဖြစ်တယ်ဘာလို များကြီးဖြစ်လာတယ်။အဲ့ဒီခါကျတော့ဒီမီဒီယာလောကကထူးချွန်တဲ့လူတွေကအားလုံးပြောင်းသွားကြတယ်။ PR ဘက်ကိုပြောင်းသွားတယ် advocacy ဘက်ကိုပြောင်းသွားတယ် training ဘက်ကိုပြောင်းသွားတယ်။ကျွန်တော်မိတ်ဆွေတို့ချို့ဆိုရင်လေကျွန်တော်စာသင်ကလေးကလေးတွေတို့ပါအားလုံးပြောင်းတော့စိတ်မကြံတော့ဘူး။အဲ့ဒီချို့
ခုနဟိုဝန်ကြီးရခိုင်ကိစ္စအကြအတဲ့ကြောင့်ပြောရင်းနဲ့ပဲတစ်ဆက်တည်းပေါ့လေ။အရင် interview တခုမှာဒီဟိုပြောခဲ့ပူတာရှိပါတယ်ဟို proactive disclosure ဒီတည်တည်တည်တဲ့သတင်းတွေကိုဝန်ကြီးဌာနတွေဘက်ကလည်းဟိုကြိုတင်ပြီးတော့အချိန်မီသတင်းထုတ်ပြန်ပေးတာမျိုးတွေဖြစ်လာဖို့အတွက်စံသားရှိတယ်ဆိုပြီးရခိုင်ကိစ္စမှာနိုင်ငံတကာဝေဖန်နေတာကတော့ access to information ပေါ့လေအဲဒီသတင်းရယူခွင့်မှာဒီသတင်းရယူခွင့်ကိုပိတ်ပင်ထားတာကလည်းဒီနိုင်ငံတကာရဲ့ PR ကိုပို့ပြီးတော့ကြီးစေတယ်နိုင်ငံတကာဘက်ကနေပြီးတော့သူသတင်းတွေမှာမှန်မှန်မှန်ကိုတက်ဒီပြနိုင်မှုသူတို့တွေကအချက်လဲစုံစမ်းမှုခက်ခဲဖြစ်တယ်ဆိုပြီးပြောတာမျိုးတွေရှိပါတယ်။ဒါဘောအားနည်းချက်တခုအနေနဲ့မြင်မိပါလား
။မီဒီယာဟန်ဒလင်းကျွန်တော်ပုံဝန်လင်းပြောတော့အစောပိုင်းမှာလေဒီအဖြစ်အပျက်ဖြစ်တဲ့နောက်အစောပိုင်းမှာနည်းနည်းကျွန်တော်တို့ဘက်ကပို့ပြီးတော့ကျွန်းကျွန်းကျင်ကျင်နဲ့ကန်တွေနိုင်ခဲ့ရင်တော့တမျိုးတစ်ပုံနည်းနည်းပြောင်းလဲသွားနိုင်မှာဖြစ်ပါတယ်။ပြဿနာတစ်ခုကမီဒီယာနဲ့ဒီကျွန်တော်တို့ကြားမှာအပြန်အလှန်ယုံကြည်မှုကတော်တော်လေးကိုပျက်စီးသွားခဲ့တယ်။ဘာလို့နိုင်ငံတကာမီဒီယာသမားတချို့ကလည်းအလွေးဆုံးစားလုပ်ခဲ့တာကျွန်တော်ယူသားဆိုယုံကြည်ပါတယ်။ကျွန်တော်အတွေ့အကြုံကအလွေးဆုံးစားလုပ်တဲ့bias တွေရှိတယ် bias a level တခုခုမှတော့ရှိနေတာပါပဲကြည့်ပါရခင် bias ရှိတယ်အဲ့ဒီဟာမှာလဲအစိုးရဘက်ကလीဟိုးတုံးကပေါ့အဲ့ဒီအဖြစ်အပျက်စဖြစ်ခါစားကနည်းနည်းကင်တွေရမှာကိုနည်းနည်းဟိုကဖြစ်သွားအောင်နေတူပါတယ်လက်တွန်းသွားတာပေါ့လीဒါမျိုးကျွန်တော်တို့အခုပြန်ပြီးလုပ်ပြနေပါတယ်ကျွန်တော် gadget trips တွေလွှတ်ပေးပါခင်ဗျခိုင်ကိုလွှတ်တယ်ဒီပြည်တွင်းတလဲပြည်ပတလဲ alternately လွှတ်ပါတယ်တိတ်တော့လုံလောက်မှုတော့မရှိသေးဘူးပေါ့ဒါမျိုးကျွန်တော်တို့မှာလဲအခက်အခဲတွေရှိတယ်အကန့်အသတ်တွေရှိပါတယ် logistic ရှိတယ်တော်ရလာရတဲ့တာဖိုးတာသာသာနော်အရေးကြီးဆုံးကလုံခြုံရေးပါပဲလုံခြုံရေးကတော့အရေးကြီးဆုံးပါပဲလုံခြုံရေးဘာလို့သတင်းသမားထင်မှလဲအမျိုးမျိုးတွေပါလာတာကျွန်တော်ကြားသိရပါတယ်အမျိုးမျိုးတွေပါလာတယ်သတင်းသမားအလုံးမဟုတ်တဲ့အလုပ်တွေလုပ်နေတဲ့လူတွေရှိရှိအမျိုးမျိုးပေါ့လေဘာလို့ဒီ over zealous ဖြစ်တာလဲပြင်ဖြစ်မှာပေါ့လေတိတ်ပြီးတော့တိတ်ပြီးတော့အရန်ကိုသတင်းသမားသဘောကိုကျွန်တော်နားလေပါတယ်နော်သို့တော့ကျွန်တော်တို့ကအဲ့လိုဟိုတိတ်အထင်းရှုံးမရှိလွှတ်နိုင်တဲ့အနေအထားမရှိသေးပါဘူးခင်ဗျာ
ကိုပြီးခဲ့တဲ့ရက်ပိုင်းတွင်အပင
်ကျွန်
တော်လွတ်တော်စည်းဝေးနားတဲ့အချိန်မှာ
ဝင
်ပြောခဲ့တာရှိပါလေ
ဒီ
သတင်းရယူရေးမှာအဟန့်သားဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြီးတော့သုံးသပ်မယ်
ဟုတ်ပါတ
ယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့နည်းနည်းအကျယ်လုံးဝေးဆ
က်ပြောသုံးသပ်မယ်ဆိုတာဟာဒီလိုပါအဲ့ဒီအဟန့်သားရှိတဲ့ဥပဒေတွေရှိတယ်တချို့ဟာကိုလည်းသုံးသပ်နေတယ်တချို့ဆိုပြင်တော့ပြင်ဆင်ပြီးပါပြီတချို့ဆိုတာပြင်ဆင်ပြီးဥပမာဆိုရင် Emergency Provision Act ဆိုတာကျွန်တော်တို့သတင်းသမားဘဝမှာရှိတာဗောနဲအရေးပေါ်စီမံချက်ဥပဒေဆိုတာကဲဆိုတို့မျိုးတော့ခေါ်ကြရရက်ထက်မှာခေါ်ရတာပေါ့နော်ဘာလို့မဆို transfer တယ်အဲ့ဒီဥရိဆို review လုပ်ပြီးတော့ဟုတ်အရင်အစိုးရလက်ထက်ကလေးကိုပြစ်ဖြတ်လိုက်ပါဘူး now တခုကျွန်တော်တွေ့တယ် 1975 law to protect the state from the dangers of the subversive elements ဆိုတာနိုင်ငံတော်အား ဖြက်စီနှောင်ရှက်လူသူများ၏အန်ဒရီမာတာစီစီဥပဒေကျွန်တော်ဥအဲ့ဒီဥပဒေကိုသတင်းသမားဘဝကကျွန်တော်လေ့လာခဲ့မှုပါတယ်ဒီသေးသေးဝင်လေ့လာတော့1975မှာပြဋ္ဌာန်းတယ်ဒီအရင်စားဗိုလ်ချုပ်ကြီးဥတင်ဦးကိုအရေးယူဖို့အတွက်အဲ့ဒီဥပဒေပြဋ္ဌာန်းခဲ့တယ်လိုရရှိရပြဋ္ဌာန်းခဲ့တာပေါ့အဲ့ကျွန်တော်တို့အတိုင်းပင်ငယ်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ထင်မြင်ခံရတယ်အဲ့ဒီခါကျသူကမလွှတ်ကျင်တဲ့အခါကျတော့အဲ့ဒါကိုအမန်လုပ်တယ်ဘာလို့ဇက်ရက်ဇက်ရက်ဖမ်းလို့ရအောင်ဆိုတော့ extend လုပ်လို့ရတယ်ဆိုတော့အဲ့ဒါလည်းမလို့အဲ့ဒါလည်းသတင်းသမားအတွက်စိတ်နှောင့်ချက်ဖြစ်ခဲ့ပါတယ်အဲ့ဒါလေးဖြတ်သိမ်းလိုက်ပြီ။ဒါပေမဲ့ကျွန်တော်တို့မှာဘာပြဿနာရှိလဲဆိုတော့ cyber law မရှိသေးဘူးခင်ဗျာ။တယ်လီဖုန်းဒီဟာ cyber ဒီ industry က telecom industry ကသိထုံးခါလာတယ်။တကယ်ဘုံမင်းပဲမဟုတ်။အဲ Samsung စလောက်ဖုန်းကိုင်းနေတယ်။ပြီးကျွန်တော်တို့မှာဒီ ethic ဘက်မှာအားနည်းချက်ရှိပါတယ်။ mobile phone user တွေနောက်ဒီ citizen journalist တွေအများကြီးပဲ။ဒီ smartphone တစ်လုံးရရင်ဘာလို့မဆိုတွေ့ရမြင်ရကိုရိုက်ပြီးတော့ရေးပြီးတော့တင်လို့ရတယ်။သူတို့မှာ ethic training မရှိဘူး။ ethical training မရှိဘူး။တင်ရင်သလိုတင်။အဲ့ဒီအခြေအနေမျိုးမှာ cyber crime ရဲ့ andrea သိကြီးမှာပါတယ်ကျွန်တော်ဘက်ကလုံနေတာတခုတော့ရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဒီ law ကိုတော့ပြုလို့တာတပိုင်းပါခင်ဗျာလုံနေရပါတယ်တချို့ဟာလုံနေအချိန်တော့ယူရမယ်တချို့နေမှာပဲ law အစ်စ်ပေါ့ခုနပြောတဲ့ right to information law တော့ပါတော့သူနဲ့လည်းပြန်ထိမှုရတာပေါ့နည်းအဲ့ဒါလည်းပြဋ္ဌာန်းနေပါတယ်နောက်တစ်ခုကကျွန်တော်တို့အဖွဲ့ပြန်ကြိုက်ကတာဝန်ခံပြီးတော့ပေါ့လေကျွန်တော်တို့ focus ministry ပါကာကွယ်ရေးပါတယ် PDA ပါတယ်လူခွင့်ရေးကော်မရှင်ပါတယ်သတိပြပေါ့နော် Attorney General's Office ပါတယ်ကျွန်တော်ဘာလို့ဆိုတော့ SOP တခုဖြောင်းလုပ်နေပါတယ် Standard Operating Procedure ပေါ့သတင်းသမားတွေအတွက်အဲကျွန်တော်တို့ကဘာလုပ်လဲဆိုတော့ကျွန်တော်ကလေ့လာမှာပေါ့ဘယ် provision တွေဘယ်ဥပဒေရဲ့ဘယ်ပြဋ္ဌာန်းချက်ဟာဒီ media သမားတွေအတွက်ဘယ်လိုအဟံတာတွေရှိတယ်အဲ့ဒါသုံးသပ်ပါတယ်ကျွန်တော်တို့ကအဲ့ဒါဘယ်ဟာကိုကြတော့ပြန်ပြီးတော့တော့ပြင်ဆင်တာတွေရှိမယ်ဒီတိုင်းထားဖို့သင်တာတွေရှိတယ်ဘာလို့ဆိုအခြေအနေအားလေးထားဖို့လိုပါတယ်ခင်ဗျာဟု
တ်ကဲ့
ထားဖို့လိုတယ်မဟုတ်ဆိုတော့ကျွန်တော်တို့တော်တော်ဟိုကဖြစ်သွားမယ်ကျွန်တော်ဒီ media management ကအတွေ့အကြုံတော်တော်နေပါခဲ့ပါတယ
်။ဝန်ကြီးစပြီးတော့တာဝန်ယူခဲ့တဲ့အချိန်မှာ media ခင်းချင်းလွတ်လပ်တဲ့သတင်းယူခွင့်သတင်းစာလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေကိုပို့ပြီးတော့တိုးတက်အောင်လုပ်ဖို့ရည်ရွယ်ချက်ရှိခဲ့တဲ့အကြောင်းဟိုပြောခဲ့ပူးပါလေ
။
အခုဟိုတာဝန်ထမ်းလာတဲ့ကာလအတွင်းမှာလှုပ်ဆောင်နိုင်ခဲ့တဲ့အခြေအနေပေါ်မှာကျေနပ်မိပါသလား။နောက်ပြီးတော့ဟိုမကျေနပ်သေးဘူးဆိုရင်ရောဘယ်လိုကိစ္စတွေကအခန့်အတားတွေရှိပါသလဲ။ရှိမှာပေါ့လေ
ကျွန်တော်မကျင်းနေတာကတော့ကိုဟောကိုပါပဲခင်ဗျာကိုဟောကိုအများကြီးလုံကျင်တာပေါ့လေအများကြီးလုံကျင်ပါတယ်ဒါပေမဲ့နှစ်ပေါင်းများစွာကျွန်တော်တို့နိုင်ငံကတော့ရရင်တော့62လောက်ကတည်းကနော်ကျွန်တော်တို့ပေါက်ဆွဲကလေးပေါက်ဆွဲပေါ်ခဲ့တဲ့ကဒီ Freedom Press ဟိုကနေဝေခဲ့ရတာပေါ့လေကျွန်တော်ဝေခဲ့ရတယ် Democracy နဲ့ဝေခဲ့ရတယ်တကယ်တမ်းပြောလိုက်ရင်ကျွန်တော်တို့ရဲ့ဒီတကြောပြန် Democracy က9နှစ်သားပဲရှိသေးတယ်တကြောပြန် Media Freedom ကလည်း9နှစ်သားလောက်ပဲရှိသေးတယ်ဒါမျိုး challenge တွေအသိများလာတယ်ကျွန်တော်သုံးသပ်မိတာပါစီကောက်မှုတွေကအရင်များတော့တယ်တိုက်တိုက်ဆိုင်ဆိုင်ပေါ့လေကျွန်တော်ငငယ်တုန်းကကျွန်တော်နိုင်ငံပေါ်မှာနိုင်ငံတကာရဲ့စိတ်ဝင်စားမှုကလုံးမရှိပါဘူးခင်ဗျာမရှိဘူးခင်ဗျာအဲ့ဒါကျွန်တော်တို့ရဲ့နိုင်ငံပိုင်မီဒီယာဆိုတာကလည်းပြည်သူနဲ့အစိုးရကြားမှာပုံမှန်နဲ့ခရရန်ပြောနေဝါရချန်တဲ့အဆင့်လောက်ပဲရှိတယ်ဝါရချန်တဲ့မီဒီယာဟာကွာဟာပါတော်တော်ကွာဟာပါတကယ် professional media အခုကိစ္စက professional media ကဟန်ဒယ်လုပ်ရမယ့်ကိစ္စပါအဲ့ဒါအတွက်ကျွန်တော်တို့အချိန်ယူရပါမယ်အဲ့ဒါကြောင့်လည်းကျွန်တော်အဲ့ဒီပုဂ္ဂလိကမီဒီယာကိုသိရှင်းတန်းစီစဉ်တာပေါ့ပုဂ္ဂလိက print media ရောဒီ online media ရောအားလုံးကိုပေါ့လေသူအရင်ကအကောင်မောင်းနေဖြစ်လို့လိုပါတယ်အဲ့ဒါအချင်းယူရပါမယ်နားလေဝင်လေးလူတွေပုတ်အဲ့လူနှစ်ဖက်ပေါ့လေကြီးနိုင်ပြီးတော့ပေါ့လေ ACC အချင်းယူဆွေးနွေးဖို့လိုပါတယ်တစ်ဖက်သက် PRP ရုံနဲ့လည်းမရဘူးခင်ဗျာအဲ့ဒါလည်းအလုံးမဖြစ်ဘူးကျွန်တော်ထင်ပါတယ်ကျွန်တော်အဲ့ဒါလေးကိုဝန်နေတာပါကိုမီဒီယာညီကိုတွေကိုလက်တွဲပြီးတော့နားလေအောင်မလုပ်နိုင်သေးတာကိုကျွန်တော်အားမလို့အားမရဖြစ်မိပါတယ်ကို
ဟုတ်ကဲ့ဟုတ်ပြီဒီလို
ပြန်ကြားရေးဒူးဝင်ကြီးကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ9ရက်တနင်္ဂနွေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 933ကနေလှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအယူအဆထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။ writer သတင်းတော်နှစ်ယောက်အမှုတရားမျှတတဲ့စီရင်မှုဟုတ်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကရက်စတင်ဘာ3ရက်နေ့ကရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန် 3-1 ခန်းငယ်နဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။တရားစီရင်တဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ပြောခဲ့တဲ့ထင်ရှားတဲ့စကားတစ်ခုရှိပါတယ်။အဲဒါကတော့တရားစီရင်ရမှာဥပဒေနဲ့အညီမျှမျှတတတရားစီရင်ရမယ်။ဒါရီမကအဲ့လိုစီရင်တာဟာလေအများအမြင်မှာဥပဒေနဲ့အညီတရားမျက်မျက်တတစီရင်တယ်လို့ထင်မြင်ယူဆစေရမယ်ဆိုတဲ့စကားဖြစ်ပါတယ်။အခု writer သတင်းတော်နှစ်ယောက်အမှုအပေါ်တရားစီရင်ဆုံးဖြတ်တာဟာဒီစဲဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီဖြစ်ရလား။ဒီဥပဒေဆိုတာဟာရောခေတ်စနစ်နဲ့အခြေအနေနဲ့အညီဖြစ်ရလားဆိုတာမေးခွန်းထုတ်เสียအများကြီးရှိပါတယ်။
ရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့ဥပဒေဟာမြန်မာနိုင်ငံနယ်ထက်ဗြိတိရှ်လက်အောက်ကြာရောက်နေချိန်ပြဋ္ဌာန်းခဲ့တဲ့1923အိန္ဒိယအဥပဒေအမှတ် 23 ဖြစ်ပါတယ်။မူရင်းဥပဒေမှာအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားပြီးနောက်ပိုင်းရှစ်နေကျုံရုံးရဲ့ဘာသာပြန်မှုကိုကိုးကားကြတာဖြစ်ပါတယ်။ဥပဒေတစ်ခုလုံးကိုပဲဖြစ်ဖြစ်ရိုက်တာသတင်းတော်နှစ်ယောက်ကိုစွဲတင်ခဲ့တဲ့ပုံမှန်တစ်ကားငယ်ကိုပဲကြည့်ကြည့်မြန်မာနိုင်ငံအစိုးရရဲ့ရန်သူတွေကိုလျှို့ဝှက်အပ်တဲ့အချက်လက်တွေ၊စာရွက်စာတမ်းတွေ၊အစိုးရစကားဝတ် Secret Official Code တွေ၊ကင်းစကားဝတ် Password တွေကိုလူတစ်ယောက်ယောက်တစ်ဖွဲ့နဲ့တစ်ချို့လို့ခိုးယူပြီးပေးပို့ဖို့စူးစမ်းတာပေးပို့ဓာတ်တွေကိုအပြစ်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်နေတာထင်ထင်ရှားရှားတွေ့နိုင်ပါတယ်။အထူးသဖြင့်စီရေးဆိုင်ရာအချက်လက်တွေဖြစ်ကြောင်းဥပဒေရဲ့ပုံမှအတော်များများမှာဖော်ပြထားပါတယ်။ဒီအတွက် writer သတင်းတော်နှစ်ယောက်ဟာဘယ်လိုမြန်မာနိုင်ငံအစိုးရရဲ့လျှို့ဝှက်ချက်တွေကိုဘယ်ရန်သူတွေစီကိုဘယ်လိုပေးပို့ခဲ့တယ်ဒါမှမဟုတ်ပေးပို့ဖို့ကြံစီခဲ့တယ်ဆိုတာစီရင်ချက်မှာလေ့လာကြည့်ဖို့လိုပါတယ်။စီရင်ချက်မှာဖော်ပြချက်အရwriter သတင်းတောက်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေကိုစုဆောင်းတဲ့အလုပ်လုပ်တယ်ဆိုပြီးကောက်ချက်ချထားပါဗျ။သူတို့စုဆောင်းထားတယ်ဆိုတဲ့အချက်လက်တွေကတော့ရခိုင်ပြည်နယ်ကလုံခြုံရေးဆိုင်ရာအချက်လက်တွေ၊ပုံရဟန်းမင်းကြီးရဲ့ခီးစဉ်ဆိုင်ရာအချက်လက်တွေ၊ဒုသမရဦးမြင့်စွေရဲ့ခီးစဉ်ဆိုင်ရာအချက်လက်တွေနဲ့အခြားအချက်လက်တွေဖြစ်တယ်လို့ဆိုပါရယ်။ဒီနေရာမှာတရားသူကြီးကတရားခဏ်တွေဟာ writer သတင်းဌာနကသတင်းတောက်တွေဖြစ်တာကြောင့်သူတို့ရဲ့ professional သတင်းမီဒီယာလုပ်ငန်းအတွက်အချက်လက်စုဆောင်းတယ်လို့မှတ်ချက်မချပဲအစိုးရရဲ့ရန်သူစီပို့ဖို့အချက်လက်တွေစုဆောင်းတယ်ဆိုပြီးမှတ်ချက်ချထားတာတွေ့ရပါတယ်။ဒီအတွက်ဘယ်ရန်သူတွေစီပို့ပေးခဲ့တယ်လဲဒါမှမဟုတ်ကြံရွယ်ခဲ့တယ်လဲမေးခွန်းထုတ်เสียရှိလာပါတယ
်။စီရင်ချက်ထဲမှာတော့ကိုဝလုံးရဲ့နေအိမ်ကိုဝင်ရောက်ရှာဖွေရမှာမြန်မာတိုင်းသတင်းဌာနအမှတ်တံဆိပ်မှတ်စုစာအုပ်ထဲကနေအစိုးရကိုလက်နက်ကင်တိုက်ခိုက်နေတဲ့အေးရခိုင်လက်နက်ကင်အဖွဲ့ကကိုညိုထွန်းအောင်နဲ့ ANC ရခိုင်အဖွဲ့ကကိုထွန်းအောင်တို့နှစ်ယောက်ရဲ့ဖုန်းနံပါတ်ကိုရေးမှတ်ထားတာတွေ့ရတယ်လို့ဆိုပါတယ်။အဓိပ္ပာယ်ကတော့ရိုက်တာသတင်းတော်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေလိုက်လံစုဆောင်းခဲ့တယ်။ဒါတွေဟာအစိုးရရဲ့ရန်သူတွေဖြစ်တဲ့ရခိုင်သဘုံအဖွဲ့တွေစီပေးပို့ပြီးသားဖြစ်မယ်။ဒါမှမဟုတ်ပေးပို့ဖို့ကြံရွယ်တာဖြစ်နိုင်တယ်ဆိုပြီးဆက်ဆက်စီရင်လိုက်တာပါ။ဒီလိုစီရင်တာနဲ့ပတ်သက်ပြီးဥပဒေပါပုံမှန်3နှစ်ကိုလည်းကိုးကားသွားခဲ့ပါတယ်။ပုံမှန်3နှစ်မှာဆိုရတာကတရားရုံးဟာလူတယောက်တစ်ဖွဲ့အဲ့လိုအစိုးရလျှို့ဝှက်ချက်တွေစုဆောင်းနေတယ်ဆိုရင်အဲ့ဒီလူအနေနဲ့ဘသူ့ကိုဘယ်နေရာကိုဆက်သွယ်ပေးဖို့လဲပေးဖို့ကြံရွယ်တယ်သက်သေထင်ရှားပြဖို့မလို့သူ့ရဲ့အပြုမူဒါမှမဟုတ်အကျင့်ဆိုင်တာကိုကြည့်ပြီးသူ့ရည်ရွယ်ချက်ဟာနိုင်ငံလုံးညုံရေးဒါမှမဟုတ်အကျိုးကိုထိခိုက်စေမဲ့ပုံပေါ်ရဲ့အဲ့ဒီသူကိုပြစ်မှုထင်ရှားစီရင်နိုင်ပြီဆိုပြီးပြဋ္ဌာန်းထားပါတယ်တရားရုံးဟာအဲ့ဒီချက်ကိုအသုံးပြုပြီးရိုက်တာသတင်းတော်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေကိုစုဆောင်းထားတယ် ရန်သူရခိုင်လက်နက်ကိုင်ခေါင်းဆောင်တချို့ရဲ့ဖုန်းနံပါတ်ကိုလည်းရေးမှတ်ထားတယ်။ဒါအပြင်သူတို့ရဲ့အပြုမူဟာနိုင်ငံလုံးညုံရေးဒါမှမဟုတ်အကျိုးကိုထိခိုက်စေမဲ့ပုံရှိတယ်လို့ကောက်ချက်ဆွဲပြီး1900နှစ်စီရင်လိုက်တာဖြစ်ပါတယ်
။ဒီနေရာမှာတရားသူကြီးရဲ့စင်ကျင်တုံတရားကိုမေးခွန်းထုတ်ဆရာရှိလာပါတယ်။သူတို့ရဲ့အချက်လက်စုဆောင်းမှုဟာအစိုးရရန်သူရခိုင်လက်နက်ကိုင်တွေအတွက်ပဲဖြစ်နိုင်သလား။သူတို့အလုပ်လုပ်တဲ့မိခင်သတင်းဌာနရိုက်တာသတင်းဌာနအတွက်ရောမဖြစ်နိုင်ဘူးလားဆိုတာပါ။ဒီနေရာမှာတရားလိုရဲတပ်ဖွဲ့ဘက်ကတင်ပြချက်တွေစီရင်ချက်မှာပါတဲ့အချက်လက်ပေါင်းများစွာမှာပါတဲ့ငင်းလို့မရတဲ့အချက်တခုကတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတဲ့အခါတိုင်းအင်းတင်ရွာလူတက်မှုနဲ့ရွာတွေကိုမိရှို့မှုတွေမောင်းတော့ဖက်အခြေအနေတွေကိုတိလားရှိသလားစတာတွေကိုမေးမြန်းခဲ့တယ်ဆိုတာပါပဲ။တရားရုံးမှာရဲတပ်ဖွဲ့ဝင်တွေရဲ့ထွက်ဆိုချက်တိုင်းမှာအဲ့ဒီအချက်တွေပါတာကိုအလေးနဲ့ထားခဲ့ရင်ရိုက်တာသတင်းထောက်နှစ်ယောက်ဟာသူတို့မိခင်သတင်းဌာနအတွက် investigative reporting စုံစမ်းထောက်လှမ်းပြီးရေးသားတင်ပြဖို့သတင်းစုဆောင်နေတယ်လို့ကောက်ချက်ချနိုင်မှာပါ။နောက်တစ်ချက်ကရိုက်တာသတင်းထောက်နှစ်ယောက်ဟာအင်းတင်သတင်းကိုလိုက်နေတာကြောင့်ရဲတပ်ဖွဲ့ဝင်တွေရဲ့ထောင်ချောက်ဆင်ဖမ်းဆီးတာခံလိုက်ရတယ်ဆိုတော့ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်ကိုထည့်သွင်းစဉ်းစားမှုမရှိတာပါ။ဒူရဲမှုမိုးရံနိုင်ဟာရဲမှုချုပ်တင်ကိုကိုကရိုက်တာသတင်းထောက်ဝါလုံးတို့ကိုဖမ်းဖို့ဒုတက်ချက်နိုင်လင်းကိုညွှန်ကြားတာကိုရင်ကြားတဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဒီလိုထွက်ဆိုမှုကြောင့်လဲရဲတပ်ဖွဲ့ရဲ့အပြစ်ပေးခြင်းခံရပြီးချက်ချင်းလက်ငင်းထောင်တန်းကြခံသွားရတာလဲပေါ်လွင်နေတဲ့အခြေအနေမျိုးပါ။ဒါပေမဲ့တရားသူကြီးကတော့ဒူရဲမှုမိုးရံနိုင်ဟာအခင်းဖြစ်ချိန်ကအခင်းဖြစ်နေရာတွင်ကိုယ်တိုင်ကိုကြရောက်ရှိနေသူမဟုတ်လို့ဆိုပြီးထွက်ဆိုချက်ကိုပယ်ချထားတာတွေ့ရပါတယ
်။အခုရိုက်တာသတင်းတော်နှစ်ယောက်ကိုဖမ်းဆီးတရားစွဲထောင်ချခဲ့တဲ့ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရဲ့ပထမအားနည်းချက်ကခင်မမီတော့တဲ့လွန်ခဲ့တဲ့နှစ်တရာဝန်းကျင်လောက်ကကိုလိုနီတွေပြဋ္ဌာန်းခဲ့တဲ့ဥပဒေကိုအသုံးပြုခဲ့တာပါ။အဲ့ဒီဥပဒေကိုအသေးချာပြန်ဆန်းစစ်ကြည့်ရဲ့အများကြီးပြုပြင်စရာတွေ့ရမှာဖြစ်ပါတယ်။ဒုတိယအာဏာချက်ကတော့အမှုကိုစွဲတင်တဲ့ရဲတပ်ဖွဲ့ဘက်ကရောတရားသူကြီးကပါတရားခံလို့ဆိုသူတွေကိုအဲ့ဒီဥပဒေပေါင်းထဲမဝင်ဝဲအောင်အဲ့ဒီဥပဒေနဲ့စီရင်ချက်ချကိုချလို့ရအောင်လုတ်ကင်ခဲ့ကြလေသလားသံတရားရှိစရာပါဒီပြစ်မှုစီရင်လိုက်ခြင်းအဖြစ်မြန်မာနိုင်ငံတရားစီရင်စနစ်ကိုအရင်စစ်အာဏာရှင်ခေတ်ကတရားစီရင်စနစ်နဲ့နှိုင်းယှဉ်သတိရစရာလည်းဖြစ်စီပါတယ်ဘလို့ပဲဖြစ်ဖြစ်အခုရိုက်တာသတင်းတော်နှစ်ယောက်ကို1900နှစ်စီရင်လိုက်တာဟာနိုင်ငံတကာနဲ့အများပြည်သူအမြင်မှာတရားမျှတမှုရှိတယ်လို့မမြင်တဲ့အပြင်ဒီဇဲဥပဒေအတိုင်းတရားမျှတတစီရင်ခဲ့တယ်လို့လည်းထင်မြင်ယူဆလို့မရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာတလဲပြန်ပြီးထုတ်လင်းပေးတာမဟုတ်ဆောင်မျှော်နာဆင်နိုင်ပါတယ်အခုဆက်ပြီးတော့မဲရေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်ဖြစ်တဲ့မြန်မာတချင်းလေးတပုတ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုတော့ VOA ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ Facebook ပေါ်ကအမှတ်ချက်တူလေးတွေကိုအရင်ပြောပြပေးခြင်းပါတယ်နော်။ကျယ်ရီချားကလာမင်းဆိုတဲ့တော်ရရှင်ကတော့ VOA ကိုအားပေးလာခဲ့တာ10စုနဲ့နှစ်ခုနေ့နေ့ဆက်ရှိခဲ့ပါပြီလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။နှစ်ရှည်လာများအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကျဲရယ်ဆိုတဲ့တိုင်းရင်းသားတစ်ယောက်ကတော့ကရင်တိုင်းရင်းသားဖြစ်ပုံရပါတယ်။ကရင်မျိုးသားဝတ်စုံဝတ်ဆင်ထားပါတယ်။ဒီတော်ရရှင်ကမင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေ။ကျွန်တော်ကတော့ American ပြည်အောင်စု New York ပြည်နယ်မှာနေထိုင်ပါတယ်တဲ့။ VOA ရဲ့သတင်းထုတ်လွှင့်ချက်တွေကိုညစဉ်မပြတ်အဆောက်မြော်ပြီးတော့နားဆင်လှည့်ပါတယ်။ဒါဆိုရင်တော့ကျွန်မအခုလိုစာပြန်ကြားပေးတာကြားမယ်ထင်ပါတယ်ရှင်။သူကအထူးသဖြင့်ရခိုင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့သတင်းတွေကိုစောင့်မျှော်နားဆင်တာပါလို့ရေးလာပါတယ်။မြတ်သူရဆိုတဲ့တော်ရချင်းကတော့ debate program ခဏခဏရရက်သွားလို့ပါဆိုရေးလာပါတယ်။ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုပြောတာဖြစ်ပုံရပါတယ်နော်။မကြာခဏ line ပြတ်တောက်နေလို့ဒီအစီအစဉ်ကို
အဆအဆုံးနားဆင်ပြီးတော့နားလည်နိုင်ဖို့ခက်ခဲပါတယ်လို့ရေးလာပါတယ်သူကအဆအဆုံးနားထောင်လို့မရဘဲနဲ့ခဏခဏပြက်ပြက်သွားလို့ဆွေးနွေးမြင်မြန်ကန်းကလွတ်တချက်မလွတ်တချက်ဖြစ်ပြီးနားမလည်နိုင်ဘူးလို့ရေးလာတာပါနော်ဟုတ်ကဲ့ပါဒီတော့ရရှင်နေနဲ့ရေဒီယိုကနေဖမ်းယူနားဆင်သလားဒါမှမဟုတ်လည်း Facebook ကပဲနားထောင်သလားပြောတော့ပြောမထားပါဘူး Facebook ကဆိုရင်တော့ကိုပိုင်အင်တာနက် line နဲ့သက်ဆိုင်မဲ့ထင်ပါတယ်ရှင်အင်တာနက်လိုင်းကောင်းရင်ကောင်းသလိုမကောင်းရင်မကောင်းသလိုကျမတို့ရဲ့အထုံးလွှင့်ချက်တွေကိုတိကျဖမ်းလို့မရပြတ်တော့ပြတ်တော့ဖြစ်နေတတ်ပါရဲ့နော်ဒန်နီယယ်ဂူတင်ဆိုတဲ့သောရရှင်မင်းမြန်လာတာကိုလည်းပြောပြပေးကြပါတယ်သူကသတင်းထဲမှာကြီးညာပေးဖို့အကြောင်းအရာတစ်ခုလောက်ပို့ချင်တယ်ရမရသိပြရစေတဲ့ကျမတို့ view ရဲ့မြန်မာပိုင်းသတင်းဌာနကို Messenger ကနေပြီးတော့စာရေးပြီးတော့မေးလာတာဖြစ်ပါတယ်ဟုတ်ကဲ့ဒီသောရရှင်မေးတာကိုဖြည့်ပေးရမယ်ဆိုရင်တော့ဟုတ်ကဲ့သတင်းပို့ချင်တယ်ဆိုရင်ပို့တာကပို့လို့ရပါတယ်နော်ဒါမှမဟုတ်လေကျမတို့သတင်းမှာဖော်ပြမပြဆိုတာကတော့သတင်းတီးဖြစ်တဲ့ editor ကဆုံးဖြတ်ပြီးတော့မှအရေးကြီးတဲ့သတင်းအကြောင်းအရာဆိုရင်လဲကျမတို့မြန်မာနိုင်ငံမှာရှိတဲ့ VOA သတင်းတောက်တွေကအဲ့ဒီသတင်းကိုထပ်ဆုံဆန်းအတည်ပြုပြီးတော့တင်ပြပေးတာဖြစ်ပါတယ် VOA ကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်ထိုင်ဝင်းဆိုတဲ့သောရရှင် VOA Facebook စာမျက်နှာမှာလာရေးလာတာကတော့ VOA ရေးကျေးဇူးပါအခုဆိုရင် Radio ကနေနားဆင်နေရကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီတဲ့အတိုင်းမသိဝမ်းသာမိပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့အခုလိုမျိုးရေဒီယိုကအခုရုံးမြင့်တကြထုတ်လွှင့်နေခင်ပါရောဆက်ပြောနားဆင်အားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်ကိုလင်းလင်းဆိုတဲ့သောရရှင်ကတော့အနားထောင်လာတာ14နှစ်ရှိပါပြီတဲ့သတင်းတင်ပြမှုတွေကိုလည်းရန်နှစ်သက်မိပါတယ်လို့ဆိုလာပါတယ်ကိုတန့်စင်ဦးကလည်းပြည်သူလူထုအများကိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအပြင်းအပြက်တင်ဆက်ပေးစီခြင်းပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါကျမတို့ဒီအလုပ်ကတော့ကျမတို့ရဲ့တစ်ခုတည်းသောနေ့စဉ်ပုံမှန်လုပ်နေရတဲ့အလုပ်ဖြစ်ပါတယ်နော်ဒါနဲ့မျိုးချစ်သူဆိုတဲ့တော်ရရှင်ကျမတို့ကို Facebook Messenger ကနေပြီးလာပြီးတော့လှမ်းပြီးတော့မေးထားတာလေးကိုအခုလေးလိုင်းပေါ်မှာဖြည့်ချပေးပါရနော် Messenger ကနေပြီးလည်းပြန်ပြီးတော့ပို့လိုက်ပါတယ်ဒီမေးလာတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ကပါတဲ့ VOA Burmese Radio အစီအစဉ်ကို PSI ဆလောင်းကနေဖမ်းလို့ရတဲ့လိုင်းလေးသိချင်ပါတယ် Thaikom ကိုဂျိုဒူကပါတဲ့ဟုတ်ကဲ့ Radio အစီအစဉ်လေးကိုဆလောင်းကနေဖမ်းလို့ရတယ်ဆိုတော့ကျွန်မမသိပါဘူး။ဒါပေမဲ့ကျမတို့ဒီထုတ်လွှင့်ပြီးတဲ့ရုပ်မြင်သံကြားအစီအစဉ်ကိုဂျူဒူစလောင်းကဖမ်းနိုင်တဲ့ line ကိုအခုပြောပြပေးချင်ပါသေးတယ်။အဲ့ line ကိုကျမတို့ရဲ့ VOA Bamis Internet ဆာမျက်နှာမှာလည်းကြီးနိုင်ပါတယ်နော်။ Satellite က Asia Set 7 ဖြစ်ပြီးတော့ 105.5 degree east ဖြစ်ပါတယ်။အရှေ့ 105.5 degree ပါ။ Downlink frequency 4040 MHz 439 MHz ဖြစ်ပါတယ်။ Sample rate က 26.5 ပါ။Neko ID ရဲ့ video format ပြောရမယ်ဆိုတော့ bulk ဖြစ်ပါတယ်ရှင်။နည်းနည်းလေးစူးစမ်းဖမ်းကြည့်ပါအောင်လို့ပြောချင်ပါတယ်နော်။အကယ်၍ radio ကိုတက်တက်ဖမ်းကျင်နေဆိုတော့ကျမတို့စီကိုပြန်ပြောအကြောင်းကြားပါ။ဒီ line number တွေကိုပြန်ပြောရှာပေးကြည့်ပါမယ်။မောင်ဆိုးတဲ့တော်ရရှင်ကလည်း video ကိုစာရေးပြီးတော့သူဓာတ်ရလေး line အစီအစဉ်မှာပါဝင်ချင်ပါတယ်လို့ပြောလာပါတယ်
။ကျွန်တော် video ကိုနားဆင်လာတာနှစ်ပေါင်း20တိတိရှိပါပြီ။တခုနောက်မေးချင်ပါတယ်VOA ရဲ့တိုက်ရိုက်ထုတ်လွှင့်မှုအသံပိုင်းတွေကိုပါဝင်ဆွေးနွေးကြပါတယ်။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုဘယ်ကိုဘလို့ပို့ရမလဲဆိုတာတစိမ့်လောက်ရှင်းပြပေးပါဗျာ။လောလောဆယ်တော့ကျွန်တော်ကနိုင်ငံခြားမှာနေပါတယ်။ဆက်သွယ်မှုပုံစံလေးဆက်သွယ်လာမယ့်ပုံစံလေးသိချင်ပါတယ်။ VOA အဖွဲ့သားအားလုံးကျန်းမာပျော်ရွှင်ကြပါစေဗျာ
။ဟုတ်ကဲ့ပါရှင်။တိုက်ရိုက်လေလံဆွေးနွေးဖို့ဆိုရင်တော့ဘာအကြောင်းအရာဆွေးနွေးမလဲဆိုတာအရင်ကြည့်ပါနော်။ VOA စာမျက်နှာမှာရော VOA Radio အစီအစဉ်မှာရောကြီးညာပေးထားပါဗျာ။VOA Facebook စာမျက်နှာမှာဆိုရင်တော့ဆွေးနွေးမယ့်အကြောင်းအရာကိုထိတ်ဆုံးမှဖော်ပြပေးထားတာပါ။အဲ့ဒီအကြောင်းအရာကိုကိုကပါဝင်ပြီးဆွေးနွေးခြင်းနဲ့ဆိုရင်အဲ့ဒီညညာအောင်မှာကိုရဲ့ဖုန်းနံပါတ်နဲ့နာမည်ကိုရေးထားခဲ့ပါ။အဲ့ဒီမှာရေးလို့သူများသိမှာဆိုရဲဆိုရင်တော့အခုစာရေးတဲ့နေရာ Messenger ကနေပြီးတော့လည်းလာရေးထားပေးလို့ရပါတယ်နော်။ဒါမှမဟုတ်ရင်ကျမတို့ရဲ့ VOA email ကိုလည်း email ရေးပို့လို့ရပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ Facebook ကြော်ညာမှာလည်းအသေးစိတ်ရေးပြထားပါတယ်နော်။အထူးကျေးဇူးတင်ပါတယ်အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်မလာဆိုတဲ့သောရရှင်လှိုင်းသားရမှာကြုံတွေ့နေရတဲ့ကိစ္စတစ်ခုကိုရင်ဖွင့်ခြင်းလို့ပါဆိုပြီးတော့ရေးလာတာကိုအခုဖော်ပြပေးပါမယ
်လှိုင်းသားရကျန်းစစ်သားလမ်း16ရပ်ကွက်မှာအစိုးရဘတ်ဂျက်မချသေးဘဲနဲ့အကျဲ၅ပေအနက်၅ပေရေမြောင်းတွေလုံနေပါတယ်။သူတို့တူးထားတဲ့နေရာကိုအင်ရှင်တွေကပဲအုပ်ယိုးပြန်ပြီးလုပ်ပေးနေရတာပါ။မလွတ်တဲ့အိမ်တွေလည်းဖျက်ရပါတယ်။နိုင်ငံတော်ကတရားဝင်ခွင့်ပြုချက်ရှိမရှိသိချင်လို့ပါ
။ဟုတ်ကဲ့ပါဒီဆမာတော်ရရှင်ရေးထားတဲ့အစိုးရဘတ်ဂျက်မချပဲလုပ်တယ်ဆိုတဲ့အချက်ကဘလို့သိတယ်လဲဆိုတာတော့ဒီစာထဲမှာရှင်းရှင်းလင်းလင်းမပြောထားတဲ့အတွက်ကြောင့်မလို့ ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြေဖို့ခက်ခဲပါလိမ့်မယ်။နောက်ပြီးတော့ဒီထဲမှာရေးထားတဲ့ထဲမှာအုပ်ရိုးတွေပြန်လုပ်ပေးနေတာမလွတ်တဲ့အိမ်ကြီးလည်းဖြတ်ရပါတယ်။ဆိုတော့အုပ်ရိုးတွေပြန်လုပ်ပေးနေတယ်ဆိုတာသူတို့ရဲ့ခြံဝင်းထဲမှာဖြတ်ပြီးတော့အုပ်ရိုးဖြတ်သွားတာကိုပြန်ပြီးတော့ကိုကကပေးရတာလားဒါလည်းမရှင်းပါဘူးနော်။နောက်ပြီးတော့မလွတ်တဲ့အိမ်ကြီးဖြတ်ရတယ်ဆိုလို့တရားဝင်ပိုင်ဆိုင်ထားတဲ့မြေပေါ်မှာစောက်ထားတဲ့အိမ်ကိုဖြတ်ခိုင်းတာလား။ဒီအချက်ကိုလည်းဘာမှပြောမထားလို့ကျွန်မဘက်ကလည်းဘာမှရေးရရပြန်ပြီးတော့မေးမြန်းပြောဆိုပြီးလို့မရဘူးဖြစ်ပါတယ်။ဒါပေမဲ့လည်းတက်ဆိုင်ရာကနေဒီကိစ္စကိုအ ਨੇ စုံကြားသိပြီးတော့ဒါနဲ့ပတ်သက်လို့စုံစမ်းနိုင်အောင်လို့အခု VOE ကနေဝေမျှပေးလိုက်ပါတယ်ရှင်။နေဆက်ကအဖြစ်ပြက်လေးတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်အဲ့ကိုရောက်တုံးမှာကိုရစ်ဖြစ်လို့မဟုတ်ရေးပြကြပါလေဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ကိုမြတ်ဆိုးလင်းဆိုတဲ့သောရရှင်ဒီသောရရှင်ကတိခန့်ပြီးတော့ဖတ်ပေးပါတယ်ကိုရစ်ဖြစ်လို့မဟုတ်ကျွန်တော်ရေးတဲ့လိုရေးလိုက်ပါတယ်လို့ပြောလာပြီးတော့ခိတလာရှိုးရောက်ဒီကိုမျက်စိုးလင်းကဟုတ်ပါတယ်ဒီစာထဲမှာပြောထားသလိုစာကလည်းတော်တော်ရှည်လို့ကောက်နှုတ်ပြီးတော့ပြောပြပါမယ်နော်အစပိုင်းမှာတော့သူကမြန်မာနိုင်ငံမှာအလုပ်ကင်ကရှာလို့လူငယ်တွေမြို့တက်ပြီးပါထွက်ရရအလုပ်လုပ်ကြရတဲ့အကြောင်းရေးထားတာပါသူကမနစ်ကကျိုင်းတုံမြို့ကိုအလုပ်ကိစ္စနဲ့သွားတော့ကျိုင်းတုံနဲ့မဝေးလာတဲ့တောင်ပေါ်ရွာလေးတရွာမှာကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တစ်ခုကိုအခုလိုပြောလာပါတယ်
ယောဂလူငယ်လေးတယောက်နဲ့စကားပြောပြတော့သူပြောသွားတာကိုနားထောင်ပြီးတော့ဒီလောက်တောင်ဘဝခက်ခဲဆင်းရဲသလားဆိုပြီးတော့မှတွေးခဲ့မိတာပါသူတို့ကိုအစိုးရကလုတ်ပေးစေခြင်းနဲ့တဲ့သူတို့မှအလုံးမရှိဘူးထင်းဦးပင်ခုတ်ရောင်းတံတားမ7000တောင်ပေါ်ကနေပြီးတော့တောင်အထိကိုတဲပေးရတယ်သူများတွေလူပညာကလည်းမတက်မြို့ထီလည်းကျောင်းပညာမတင်နိုင်ဘူးသူ့အတွက်စားဖို့နေဖို့ဈေးပေးဖို့မဖြစ်နိုင်ဘူးမင်းကလေးဆိုရင်ကြီးလို့ရှိရင်နေဆက်သွားပြီးတော့ရရလုံးကြတယ်တရွာလုံးမဲ့လူငယ်တွေလည်းအလုပ်ပုံမှန်မရှိဘိန်းဆွဲမှုရဆေးဆွဲဒါကြောင့်မလို့အစိုးရကမြေတက်မှတ်ပြီးလို့ရှိရင်အဲ့ဒီမြေပေါ်မှာကျွန်တော်တို့တစ်ပင်ဆိုင်မယ်ဆောက်ရှောက်မယ်တော်မီမလောင်အောင်ထင်းထင်းဆောက်ရှောက်ပေးမယ်နောက်အပင်အရေးတွက်တဲ့အစိုးရကဆောက်ရှောက်စီတနစ်တခါမပေးနိုင်တော့ဘူးလားတဲ့သူဖြစ်ချင်တာတွေအာကိုတကြီးနဲ့ပြောနေတဲ့ပုံမှာအပင်ကြီးလို့တရားရုံးကခုတ်လို့ဂယူးမဆိုင်လို့သိလို့ရှိရင်တခြားပင်တွေဆောက်ရှောက်ခတဲ့ကနှစ်ဆင်ပေးထားသမျှပြန်ဖြတ်အဲ့လို့ဆိုလို့ရှိရင်ဘေးဆိုင်တောင်သူတွေတော်မှရဘာဆိုင်သူတွေတော်မှကိုပိုင်ကွက်မှာဖိုးလံတစ်ဆိုင်ပြီးတော့ဆောက်ရှောက်ကနှစ်ဆင်ကြီးယူမှာပါမြန်မာပြည်အလဲပိုင်းဒေသဆိုလို့ရှိရင်ချက်ချင်းကိုဆင်းစုသွားမယ်တောသူတောင်သားတွေလည်းအစိုးရဘက်မှချစ်ခင်လာမယ်တဘော့ပောင်းရင်ကိစ္စပါတိုးတက်လာမယ်တဲ့အစိုးရကပဲတစ်ရောင်းပိုင်ခွင့်ရှိပြီးတစ်ပြင်မှာအရောင်းဝယ်လုပ်လို့မရတော့ဘူးအစိုးရတစ်ဆိုင်တွေမှာပဲအရောင်းဝယ်လုပ်ကြရမယ
်ဟုတ်ကဲ့ပါဒါကကျိုင်းတုံနယ်ကရွာတရွာကလူငယ်တယောက်နဲ့ကိုယ်တိုင်စကားပြောပြီးတော့အဲ့လူငယ်ဒီသူတို့ဒေသတွေမှာလူငယ်တွေအလောက်ကန်ရရှိရတဲ့ရရှိထားတဲ့စိတ်ကူကိုဒီဒေသရှင်တက်ဆင့်ပြန်ပြီးတော့ဝင်မျှပေးလာတာဖြစ်ပါတယ်အခုစာရေးလာတဲ့လာရှုံမြို့ခိတရာကိုမြတ်ဆိုးလင်းကိုအထူးကျေးဇူးတင်ပါတယ်။လင်းလင်းမော်ဆိုတဲ့သောရရှင်ကလည်း VOE ကတစင်နိုင်ငံတော်အစိုးရကိုတင်ပြပေးပါဆိုပြီးတော့ဒီတရားမဝင်အတိုးနှုံးနေမြန်မာနိုင်ငံမှာတောင်းကျမ်းနေတဲ့ case လူတွေစီးစိမ်ပြတ်တဲ့အထိဒုက္ခရောက်ကြရပါတယ်။ဒီကိစ္စကိုနိုင်ငံတော်အနေနဲ့ကင်တွယ်ပြီးတော့ဒီအကူအညီပေးဖို့ပတ်စံလိုအပ်တဲ့သူတွေကိုလည်းနိုင်ငံတကာမှလိုငွေအတိုးနည်းနည်းနဲ့ချီးပေးနိုင်အောင်နိုင်ငံတော်ကစီစဉ်ပေးဖို့တွေကိုပြည်သူတူပါဆိုပြီးတော့သရရှင်တယောက်ရင်ဖွင့်လာပါတယ်
။ရန်ကုန်မြို့မြို့နယ်တွေကရက်ွက်တွေမှာတရားမဝင်အတိုးနှုံး30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိလှိုင်စင်မဲ့ငွေချေးလုပ်ငန်းလုပ်ကိုင်နေသူတွေကြောင့်မတိနားမလဲကြတဲ့မရှိစင်ရဲသားအတော်များများရဲ့ဘဝတွေဖျက်ခဲ့ရပါတယ်။ဒီလိုတရားမဝင်အတိုးနှုံးမြင့်မားတဲ့ငွေချေးသူတွေစီကအလွယ်တကူငွေချေးယူကြတာကြောင့်အိမ်ချမ်းမြေတွေတင်းစီခင်ရပြီးနောက်ဆုံးမိသားစုဝင်တွေလူကုန်ကူးမှုအထိဖြစ်ပေါ်စေပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့တရားမဝင်ငွေချေးလုပ်ငန်းလုပ်ကိုင်နေသူတွေကိုဥပဒေနဲ့အညီအမြန်ဆုံးအရေးယူပေးဖို့နဲ့အများပြည်သူအနေနဲ့ကလည်းတရားမဝင်ငွေချေးနေသူတွေစီကအလွယ်တကူငွေချေးမယူဘဲနဲ့ဥပဒေနဲ့အညီတိုင်ကြားနိုင်ရေးအတွက်သတင်းမီဒါတွေနဲ့လူမှုကွန်ရက်တွေကတဆင့်အသိပညာပေးဖော်ပြပေးဖို့တင်ပြပေးစီလိုပါတယ်ရှင်။
သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှာရက်ချင်ပါတယ်။ VOE ရဲ့တိတ်ချစ်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်ရှင်။ Tomorrow VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတိတ်ချစ်တွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။အခုတော့ VOA တိချစ်သောရရှင်နေတွေမြန်မာသချင်းတွေဘောမေတ္တာတွေလက်ဆောင်ဖြစ်တဲ့တနင်္ဂနွေညမြန်မာပြည်ကပေးစာများအစီအစဉ်ကနေမေတ္တာတွေလက်ဆောင်ပေးကြပါတယ်ရှင်။ဝနတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့သချင်းလေးကိုသောရရှင်လေးအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ Not the mele moment sanan tama ရောင်စုံစပန်ကလေးတဲ့နေအိစပါနော်ကျွန်တော်တို့အိမ်မလာလာမဖို့ရာကိုယ်ဟာတချင်လေးများမဲ့ချောတဲ့မှာယုံကြည်စိတ်ချောင်းမဲ့ဆက်ပေါ်ချင်အနည်းဆုံးလူပါဘဝနဲ့ဒုက္ခနဲ့ကြုံတွေ့တဲ့အခါအင်းဆိုင်မဲ့အတန်တပေါ်အချက်အတန်မှနော်ဒီချိန်ဘသူမှမင်းပဲရှိတဲ့အခါကိုတယောက်တည်းကြည့်အခုလိုက်ပေါ်အချင်းရဲ့အနည်းဆုံးလူပါ There's a little bit little heart This time is so long don't cross so right Don't need it to pull it to come so bad There's a little bit don't let it cool down But I'm not with your message to quit by Yeah, I'm going to a prayer for two things
အစရောဝနဒီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Facebook အစာမျက်နှာပြီးတော့ Internet အစာမျက်နှာတွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ကိုယ်ဟာတချို့လေးများလည်းချောတဲ့မှာเอ็งจะสิทําไม่เสร็จพอเชียร์อีซอลูอามัวเนะทุกข์เนะจงช่วยละค่ะอีซอลูอาจะทับโบอะเซอาเทมานโนดูเทมบะทูมาเมมเบอร์ชีเอค่ะกูเดียวเทมเมดีอาบาเอ็งจะอากูไลโบ
မေးစံနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံရဲ့အိန္ဒိချင်းကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့တော်မှာတော့မွေတွေပေါက်သေးညိုတွေနဲ့အတူကော်ဖီတောက်ပြီးတော့ဆယ်ဖီဆွဲနိုင်ပါပြီ။အရှေ့ဥရောပနိုင်ငံတစ်နိုင်ငံဖြစ်တဲ့ဆာဗီးယားနိုင်ငံမှာတော့နိုင်ငံတကာဟင်းလျာပြိုင်ပွဲတွေမှာမပါမဖြစ်ထည့်သုံးရမယ်ဟင်းချက်ပစ္စည်းတစ်မျိုးအနေနဲ့ခွေးစိတ်ကိုထဲချက်ရမယ်လို့သတ်မှတ်ထားပါဗျ။ဒီလိုမျိုးကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ညက်နဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင
်။မွေပေါက်တင်ကြုံနဲ့ကင်းမီကောက်စားတဲ့တွားတွားတရဝါတွေကိုကြောက်တဲ့သူတွေမကြောက်စေတဲ့နေရာတော့အဲ့ဒီတရဝါတွေကိုအနည်းငယ်ကင်တွယ်ကြည့်ဖို့ပဲဖြစ်ပြီးတော့အဲ့ဒီလိုတရဝါတွေကိုကင်တွယ်နိုင်တဲ့ကော်ဖီဆိုင်တစ်ခုကိုတော့ကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့မှာဖွင့်လိုက်ပါတယ်။ဆိုင်ပန်ရှင်ချီယာရတီကတော့အကြောက်တရားတွေနားလည်မှုလွဲတာတွေပြေပျောက်စေဖို့ဖြစ်တယ်လို့ပြောပါတယ်။ဝင်ကြီးပင်းစရာမလိုပဲကော်ဖီတောက်ယုံနဲ့ဆိုင်ထဲကမွေတွေပေါက်တင်ညိုတွေကိုပုတ်သက်ခွင့်ရမှာပါ။
ဆန်နေကမှန်ပုံးတွေထဲမှာတော့မွေရွယ်အစားအမျိုးမျိုးနောက်ရောင်စုံကိုပြသထားပြီးတော့ကော်ဖီတောက်ရင်နဲ့မွေတွေနဲ့ဓာတ်ပုံလေးရိုက်နေပါတယ်ဝေဖန်သူတချို့ကတော့ဒီတရိတ်ဆန်တွေကိုတော်ထဲမှာသဘာဝအတိုင်းပဲထားဖို့ပြောပေမဲ့လို့စိုက်ပန်ရှင်ကတော့ဒီတဘာတွေဟာမွေးမြူသားဖောက်ထားတာဖြစ်ပြီးတော့တော်ထဲမှာရှင်သန်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဒီတရိတ်ဆန်တွေအားလုံးကိုထိုင်နိုင်ငံကတင်သွင်းခဲ့တာပါမွေတွေပေါက်တင်ညိုတွေကိုကြောက်ကြတဲ့သူတွေများတဲ့အတွက်ကြောင့်ဆိုင်ကတော့တိတ်ရောမကောင်းပေမဲ့လို့အမျိုးသမီးဖောက်တယ်တွေကထူးထူးခြားခြားအများကြီးလာပြီးတော့တက်ပုံရိုက်ကြပါရဲ့ရှင
်။ဟေးဆာဗီယာနိုင်ငံမှာကမ္ဘာဝေးစေချက်ပြိုင်ပွဲကြီးကိုကျင်းပခဲ့ပါတယ်။ကော်ပြန်လေးရက်တတူလီပြင်သစ်အသီးရွက်ဟင်းတွေကိုချက်ပြုတ်တာပြိုင်ကြတယ်လို့အဲ့ဒီဟင်းတွေမှာအဓိကပါဝင်တာကတော့တရိတ်ဆန်ဝေးစေတွေဖြစ်ပါတယ်။ဘောကပ်ဘောဖလားလို့နာမည်ပြောင်းပေးထားတဲ့ဒီပြိုင်ပွဲကြီးကိုဆာဗီယာနိုင်ငံရဲ့တောနဲ့ဒေသမှာကျင်းပခဲ့တာဖြစ်ပြီးတော့တချို့တွေကတော့ဒီလိုဟင်းလာမျိုးကိုယွံမုံးတယ်လို့တချို့တွေကတော့လိန်စိတ်ဆန္ဒအားကောင်းစေတယ်ဆိုပြီးနှစ်သက်ကြတာလည်းဖြစ်ပါတယ်။ကမ္ဘာအနှံ့ကဝါရင်စဖို့မှုတွေဝင်ပြိုင်တယ်လို့ဒေသတွင်းကအပျော်ရမ်းတဲ့ဝါရင်စဖို့မှုတွေလည်းဝင်ပြိုင်ကြပါတယ်။ဒီနှစ်အတွက်ဘိုးဆွဲသွားတဲ့အသင်းကတော့ဒေသခံဆာဗီယာအသင်းဖြစ်ပြီးဂျပန်နဲ့ပြင်သစ်အသင်းကလည်းအတိအမှတ်ပြုခံခဲ့ရပါတယ်။ပြင်သစ်အသင်းရဲ့၄မျိုးပါဝင်တဲ့ဟင်းလျာတွေကတော့နွားဝေးစိတ်ဖော်ကားနဲ့စားငံဘောချောကလက်ဖြစ်ပြီးတော့စားငံဘောချောကလက်အတွက်အထူးစုရခဲ့ပါတယ်မနစ်ကလည်းစုရခဲ့တဲ့ဆာဗီယာအသင်းကသူတို့ဟင်းလျာထဲမှာပါဝင်တဲ့ဖြစ်စည်းကတော့လျှို့ဝှက်ချက်ဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ
ဟေးပြည်ငယ်ရှန်ဟိုင်းမြို့မှာတက်ပုံဝါဒနာရှင်တွေအတွက်ကျဲဥပြခံတစ်ခုဖွင့်လှစ်လိုက်ပါတယ်ကျဲဥတွေကိုပုံစံမျိုးမျိုးလုပ်ပြပြီးတော့အမှုပညာလက်ရာအဖြစ်ပြသထားတာပါအဖြူရောင်အဝါရောင်စတာတွေကိုအများဆုံးတုံထားပြီးတော့အဝါရောင်ပေါလုံးကန်ကြီးတခုကိုလည်းဖန်တီးထားပါတယ်။ကျဲဥချစ်သူတွေအနေနဲ့မြို့ပြရဲ့မွန်းချက်မှုတွေကနေခဏရှောင်ရှားပြီးတော့ဒီရှန်ဟိုင်းဈေးဝယ်စင်တာတတိယထပ်မှာရှိတဲ့ကျဲဥပြခန်းထဲမှာဆယ်ဖီအဝါလာရိုက်လို့ရပါတယ်။ဝန်ကြီးကတော့တစ်ယောက်ကို15ဒေါ်လာလောက်ကြားသင်မှာဖြစ်ပြီးတော့တရုတ်အနုပညာရှင်ရှူဘီယူဘီယူရဲ့လက်ရာဖြစ်ပါတယ်။ဒါဟာသူ့ရဲ့ဒုတိယမြောက်လက်ရာဖြစ်ပြီးတော့လာမယ့်နိုဝင်ဘာလကျရင်အမေရိကန်ပြည်ထောင်စု Los Angeles မြို့မှာပြသမှာပါ The Egg House ကျက်ဥအိမ်လို့နာမည်ပေးထားပြီးတော့တက်ပုံရိုက်ခြင်းတဲ့သူတွေ Social Media ပေါ်မှာတက်ပုံလှလှလေးတွေတင်ကျင်သူတွေအကြိုက်ဖြစ်စေမဲ့ပုံစံမျိုးတွေကိုဖန်တီးထားပါရဲ့ရှင
်ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်တင်းငွေနေနေညပိုင်းရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်တလဲပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့မနစ်ညာပိုင်းတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာခရမ်ရဲချုပ်တို့လည်းပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။နိုင်ငံအရှိအလဲပိုင်းကမေဒန်ဝါဒက်အနောက်ပိုင်းဟီရတ်နဲ့မြောက်ပိုင်းဘက်ဂလန်ပြည်နယ်တွေမှာသဘုံတွေကစီးနင်းတိုက်ခိုက်ခဲ့ကြတာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မေဒန်ဝါဒက်ပြည်နယ်ဒေးမီယာဒက်ခရိုင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကမနစ်စနေနေ့နှောင်းပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာမှာတော့ခရိုင်ရဲချုပ်ဆာအစ်ယူနုတ်ဟူစနီနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ရတယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံထူထောင်တဲ့နှစ်90ပြည့်နှစ်ပတ်လည်အထိမ်းအမှတ်ဖြစ်ဒီကနေ့တင်းငွေနေ့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းချီမှုပြီးစီးရေးပြခန္ဓာကြီးချင်းပါပါတယ်မြို့တော်ပျိုယန်းကကင်ဆူရှင်မြင်မှာချင်းပါတဲ့လူလူစုဝေးမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကမိန့်ခွန်းမပြောခဲ့ပါဘူးဆွေဒင်နိုင်ငံမှာအခုတင်းငွေနေ့လွတ်တော်ရွေးကောက်ပွဲတွေချင်းပါနေပါပြီစကန်ဒီနေးဗီးယန်ဒေသတိုင်းပြည်ပြီးဖြစ်တဲ့ဆွေဒင်နိုင်ငံဟာ Liberal ယူဆခိုင်မာအကောင့်ပြင်မဲ့လို့အခုရွေးကောက်ပွဲမှာတော့အဲ့ဒီအခြေအနေပြောင်းလဲသွားနိုင်ဖို့အလားအလာရှိနေပါတယ်။ရုရှားနိုင်ငံမှာဒီကနေ့ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲပေးပွဲတွေချင်းပနေချိန်မှာပဲထောက်ချခံထားတဲ့ရုရှားတပ်ခန့်ခေါင်းဆောင်အလက်စီနေဗနီကိုထောက်ခံသူတွေကအငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်တိုးမြင့်မဲ့အစီအစဉ်အပေါ်နိုင်ငံတော်ဆန္ဒပြကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညရဲ့အစီအစဉ်ထုတ်လို့ရေးမှုက6ရက်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့မီခိလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္လာမနက်ခင်းအစီအစဉ်တွေကိုတော့ဖလိုက်တိုမီတာ24 40 49 50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.